to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရိပ်2019ခုနှစ်ဇွန်လ26ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအစီအစဉ်လေးကိုတောင်းရင်တင်ဆက်ပေးပါမယ
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအထူးဆုံးစစ်ဆေးမှုရောဘတ်မူလာကအောက်တိုဘာကော်မတီနှစ်ခုရှိမှာမေးမြန်းတာတွေကိုနောက်လာကြရင်လူသိချင်ကြဖြစ်ဖို့သဘောတူလိုက်ပါပြီဒီကိမ်းမီနယ်ကနေဒုက္ခသည်တွေထွက်ပြေးသွားရတဲ့ဖြစ်ရမှာကျူးလွန်ခဲ့တယ်ဆိုတော့ရာဇဝမှုတွေကိုဆက်ပြီးစုံစမ်းစစ်ဆေးခွင့် ICC ရှေ့နေကတင်ပြတောင်းခံတော့မှာဖြစ်ပါတယ်။ပြည်သူ့သမ္မတနဲ့ဆွေးနွေးတဲ့အခါကုံသွေးသဘောတူညီချက်မရရင်တွင်းကုံကုံထပ်စီချက်မယ်လို့သမ္မတထရမ်ကပြောပါတယ်။ဒီသတင်းလူနဲ့ဒုတိယစစ်ဝင်စားဖို့ထိတန်းတဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းမီပီနာဆင်မဲ့သတင်းလှော်ရီမှာတော့ဂျပန်နိုင်ငံမှာဇွန်လ28 29ရက်တွေမှာကျင်းပမယ် G20 ထိပ်သီးစည်းဝေးပွဲမှာ American သမ္မတနဲ့တရုတ်သမ္မတတို့အလို့သဘောတွေ့ဆုံမှုရှိတဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲအဆုံးသတ်မဲ့တိုးတက်မှုတွေများရှိလာမလားလို့မျှော်လင့်နေကြတဲ့အပေါ်မှာ
Well the meeting is really important because it will signal to us whether Donald Trump is interested in resuming the negotiations.
Matthew Asia Company ကယင်းမြို့နယ်မှာဆိုင်ရာကြွမ်းကျင်သူတို့ပြောသွားတာပါနောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်ဒီသတင်းနဲ့တူရခိုင်ပြည်နယ်ကြောက်တော်တိုက်ပွဲအတွင်းအရသားတွေထိခိုက်မှုရှိတဲ့အကြောင်းမြန်မာနိုင်ငံမှာ AH1N1 PDM09 မျိုးစားတကွေးရောဂါနဲ့ပိတ်ဆုံးသူ9ဦးရှိပြီဖြစ်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းနှားဆင်ရပါမယ်။နောက်ပိုင်းမှာတော့သတင်းပတ်ဆင်ကဏ္ဍတွေကိုလည်းထုတ်လွှင့်သွားပေးဖို့ရှိပါတယ်။အခုရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုချကျော်သိန်းနဲ့နန်းလောင်တို့ကပြောပြပေးပါရှင်။
2016ခုနှစ်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘတ်မူလာကဇူလင်လကျရင်အောက်လွတ်တော်တရားရေးနဲ့ထောက်လှမ်းရေးကော်မတီတွေရှိမှမေးမြန်းတာတွေကိုပြောဆိုဖြေကြားဖို့သဘောတူလိုက်ပါပြီ။အဲဒီကြားနာပွဲဟာအများပြည်သူတယောက်နဲ့တကွန့်ကြားနာပွဲဖြစ်မှာပါ။အောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရိုးနက်လာနဲ့ထောက်လှမ်းရေးဆိုင်ရာကော်မတီဥက္ကဋ္ဌအဒမ်ရှစ်တို့အင်္ဂါနေ့နောက်ပိုင်းကထုတ်ပြန်တဲ့ပူးတွဲစာထဲမှာဇူလင်လ18ရက်နေ့မစ္စတာမူလာထွက်ဆိုပွဲကိစ္စကြေညာထားတာပါ။သမ္မတမူလာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုအတွင်းဒီစုံစမ်းစစ်ဆေးမှုကိုရပ်ပစ်ဖို့သမ္မတဒေါ်နယ်ထရမ်ကကြိုးစားပြီးတော့တရားရေးဘဏ်ကိုဝင်ရောက်ဆွတ်ဖက်ခဲ့တယ်ဆိုတဲ့စွပ်စွဲချက်တွေကိုလည်းစုံစမ်းစစ်ဆေးခဲ့ပါတယ်။တချို့အချက်အလက်တွေကိုဖော်ပြထားပြီးတော့မှအီဗီလာကထုတ်ပြန်တဲ့မစ္စတာမူလာရဲ့နောက်ဆုံးအစီရင်ခံစာထဲမှာရုပ်ောက်ဘက်ကာလာတွင်မစ္စတာထရမ်ရဲ့မဲဆွယ်စည်းရုံးအဖွဲ့နဲ့ရုရှားတို့ကြောင့်ပူးပေါင်းကြံစီလုံဆောင်ခဲ့တာမရှိဘူးလို့ကောက်ချက်ချထားပေမဲ့တရားရေးဘဏ်ကိုဝင်ဆွတ်ဖက်ခဲ့သလားဆိုတာကိုတော့အတိအကျမှတ်ချက်ပေးမထားပါဘူး။
အမေရိကန်နဲ့အီရန်နိုင်ငံစလုံးကစစ်မဖြစ်ချင်ဘူးလို့ပြောထားကြပေမဲ့လည်းနှစ်ဖက်ထိတ်တန့်တာဝန်ရှိသူတွေကြားစကားနဲ့တတိပြီပြောဆိုတာတွေကိုတော့ဆက်လုပ်နေကြပါတယ်။အီရန်အုပ်ဆောင်အယာတိုလာအလီခါမေနီကအမေရိကန်ဟာကမ္ဘာပေါ်မှာအရေးဆက်ဆုံးအစိုးရတွေဖြစ်ပြီးစစ်ပွဲတွေပဋိပက္ခတွေနဲ့ကိုကျိုးရှာကောင်းမွန်ဖြတ်မှုတွေရဲ့လက်တယ်နိုင်ငံတစ်ခုဖြစ်တယ်လို့ဒီကနေ့ဝေဖန်ပြောဆိုပါတယ်။ဖိနှိပ်တဲ့ဓာတ်ကအရေးယူမှုတွေကြောင့်အီရန်နိုင်ငံသားတွေခံစားနေကြပေမဲ့လည်းအားနည်းသွားမှာမဟုတ်ပဲအင်အားခိုင်မာဆဲပဲလို့လည်းသူ့ကိုယ်တိုင်အပေါ်အမေရိကန်ဘက်ကတန်ခတ်အရေးယူထားပြီးရပ်ပိုင်းအတွင်းမှာပဲခါမေနီကပြောသွားပါတယ်။အမေရိကန်ဟာစစ်ဆင်ညီနိုင်ပွဲတွေမှာတခြားနိုင်ငံတွေကိုလှည့်ဖြားတတ်တဲ့နိုင်ငံဖြစ်တယ်လို့လည်းခါမေနီကပြောပါတယ်။ခါမေနီကိုတန်ခတ်အရေးယူတာဟာအီရန်နိုင်ငံကိုတိုက်ခိုက်တာနဲ့အတူတူပဲလို့အီရန်အစိုးရတာဝန်ရှိသူတဦးကပြောထားသလိုသမရဟာဆန်ရိုဟာနီကလည်းအမေရိကန်အစိုးရရဲ့လုပ်ရဟာတိတ်ကိုဆိုးဝါးပြီးမှိတ်မဲတဲ့လုပ်ရဖြစ်တယ်လို့ရုပ်မြင်သံကြားကထုတ်လွှင့်တဲ့မိန့်ခွန်းမှာပြောထားပါတယ်။သူ့နိုင်ငံအနေနဲ့အမေရိကန်နဲ့စစ်မဖြစ်ချင်ပေမဲ့ဘလို့ကျူးကျော်မှုမျိုးကိုမဆိုအပြင်းထန်တုံ့ပြန်သွားမယ်လို့အီရန်သမရကပြောပါတယ်။
ဒီတိုင်းမကူမှာရုပ်သမရရှိချင်းပြင်တဲ့တွေ့ဆုံဆွေးနွေးတဲ့အခါကုံသွေးဆိုင်ရာသဘောတူညီချက်တခုမရဘူးဆိုရင်ဒီလိုနိုင်ငံပေါ်နောက်ထပ်တွင်းကုံကုံတွေစီချက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ်ကပြောပါတယ်။ကျွန်တော်တို့သဘောတူညီချက်မရဘူးဆိုရင်တိကိုထိရောက်တဲ့နောက်ထပ်တွင်းကုံကုံတွေစီချက်မယ်လို့ Fox စီးပွားရေးရုပ်သံတင်ဌာနနဲ့ဒီကနေ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်သမ္မတထရမ်ကပြောသွားတာပါ။ဂျပန်နိုင်ငံအိုဆာကာမြို့မှာဒီတိုင်းမကျင်းပမယ့်ဆက်မှုထိပ်သီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးမှာတရုတ်အမေရိကန်ခေါင်းဆောင်နှစ်ဦးတွေ့ဖို့စီစဉ်ထားတာပါ။ကုံသွေးဆိုင်ရာဆွေးနွေးပွဲတွေပြီးခဲ့တဲ့မေလမှာအောင်မြင်မှုမရဘဲရပ်သွားခြင်းကလေးကဆိုရင်နှစ်ယောက်မျက်နှာချင်းဆိုင်တွေ့ဆုံမှလည်းဖြစ်ပါတယ်။အမေရိကန်ဘက်ကကုံသွေးကိုစပြီးစီးကျက်လိုက်ခြင်းကလေးကနိုင်ငံကြားဒေါ်လာဘီလီယံရာပေါင်းများစွာတမိုးရှိတဲ့ကုမ္ပဏီစီးတွေပေါ်တွင်းကုန်ကုန်တွေအပြန်အလှန်အပြင်စီးကျက်ထားကြပြီဖြစ်ပါတယ်။
မက္ကဆီကိုနိုင်ငံကနေ Rio Grande မြစ်ကိုဖြတ်ပြီးတော့ American ပြည်ထောင်စုတဲ့ဝင်ရောက်ဖို့ကြိုးစားခဲ့ကြတဲ့ El Salvador နိုင်ငံကရွှေပြောင်းဝင်ရောက်သူတားအဖာနှစ်ဦးပြီးခဲ့တဲ့တနင်္လာနေ့ကရေနစ်သိမ်းဆုံးသွားတဲ့တပ်ပုံကို Mexico သတင်းစာ La Jornada က ပထမဆုံးဖော်ပြခဲ့ပါတယ်ဒီနောက်မှာတော့အဲ့ဒီတပ်ပုံတွေလူမှုကွန်ရက်တွေနဲ့သတင်းဌာနတွေမှာအကြေတဝင်ဖော်ပြခဲ့တဲ့အတွက်အမေရိကန်မက္ကဆီကိုနယ်စပ်မှာခေလွန်ခွင့်ရရေးစောင့်ဆိုင်းနေကြတဲ့ရွှေပြောင်းအခြေချသူတွေရဲ့အခြေအနေပေါ်ပို့ပြီးတော့အာရုံစိုက်စရာဖြစ်သွားစေပါတယ်ဒီဖြစ်ရကြောင်အဲ့ဒီလိုစိတ်တိတ်ဆိတ်စရာတပ်ပုံမျိုးတွေကိုဖော်ပြတာတင့်တော်ရဲ့လားဆိုတော့ညင်းခုန်မှုတွေကလည်းထွက်ပေါ်လာပါတယ်လာဟိုနာဒါနဲ့ AP သတင်းဌာနတွေရဲ့အဆိုအရအမေရိကန်မှာနိုင်ငံရေးခေလွန်ခွင့်ရှောက်ထားရတာစိတ်မရှိတော့တဲ့ဩစကာရမ်ရက်စ်ဟာသူ့ရဲ့ဇနီးသမီးတို့နဲ့အတူမြစ်ကိုဖျက်ကူးဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆုံးဖြတ်ခဲ့တယ်လို့ဆိုထားပါတယ်။ရမ်ရက်စ်ကအသက်နှစ်နှစ်အရွယ်သူ့သမီးလေးကိုသူ့ရဲ့တီရှပ်အောက်ကနေတိုင်းပြီးတော့မြစ်တစ်ဖက်အရောက်ကူးနိုင်ခဲ့ပေမဲ့သူ့ရဲ့ဇနီးကိုကူညီဖို့ပြန်ကူးလာတဲ့အချိန်မှာတားဖာနှစ်ယောက်စလုံးရေစီးတန်တဲ့မျက်စိရည်စီးကြောင်းနဲ့အတူပါသွားခဲ့တာဖြစ်ပါတယ်။အယ်ဆာဗာဒေါနဲ့မက္ကဆီကိုအစိုးရပူးပေါင်းပြီးတော့ကျင်းပတဲ့ရုပ်အလောင်းတွေပြန်သေးဖို့အခုတော့လုပ်ကိုင်နေပါတယ်။အယ်ဆာဗာဒေါနိုင်ငံခြားရေးဝန်ကြီးအလက်ဇန်ဒရာဟီလ်ကအခြားရွှေ့ပြောင်းအခြေကျသူတွေကိုလည်းအနည်းရရှိတဲ့စွန့်စားမှုမျိုးတွေမလုပ်ကြဖို့တိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းရွှေ့ပြောင်းအခြေကျသူ283ဦးထက်မနည်းတည်ဆုံခဲ့ကြောင်းအမေရိကန်အစိုးရကလည်းတင်ထုတ်ပြန်ထားပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300တိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနစ်တင်းတွေမှာတိုင်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးပါတယ်ရှင
်ဒီဝီကနေဗဒူးညဘက်တွေကိုဒါရိုက်ဆက်လက်ပြောပြနေပါတယ်မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားရတဲ့ရိုဟင်ညာမွတ်စလင်တွေအပေါ်ကျူးလွန်တယ်လို့ဆွဆွဲထားတဲ့ယာစွတ်မှုတွေကိုစုံစမ်းစစ်ဆေးမှုတစ်ခုအပြည့်အဝဆောက်လုပ်ဖို့နိုင်ငံတကာယာစွတ်တရားခုံရုံး ICC ရှေ့နေကစတင်လှုပ်ဆောင်တော့မှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။2018ခုနှစ်စက်တင်ဘာလမှာကနအူးစမ်းစစ်မှုတစ်ခုလုပ်ခဲ့ပြီးတဲ့နောက်ဒီအခြေအနေအပေါ်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ခွင့်ပြုချက်တင်ပြတောင်းခံမယ်လို့ ICC ရှေ့နေကပြောပါတယ်။ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့မြန်မာနိုင်ငံဟာ ICC အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တာကြောင့်ICC ရဲ့စုံစမ်းစစ်ဆေးမှုနဲ့ပူးပေါင်းလို့ဆောင်ရမလို့တလို့လက်ခံပါလည်းမဟုတ်ဘူးလို့ပြောထားပါတယ်။ဒါပေမဲ့လည်း ICC ဘက်ကတော့လူတွေကိုမောင်းထုတ်တဲ့ရာဇဝမှုကိုကျူးလွန်ထားတယ်ဆိုတဲ့ဆွဆွဲချက်မှာနေဆက်ကြော်တဲ့သဘောတရားဝါရှိနေတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာ ICC ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တာကြောင့်ဒေသတွင်းမှာရာဇဝမှုတွေကျူးလွန်ထားနိုင်ခြင်းရှိတဲ့ပေါ်စုံစမ်းစစ်ဆေးနိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ထားပြီးဖြစ်ပါတယ
်။အမေရိကန်နိုင်ငံဟာမကြာသေးခင်ကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေသူတို့ရဲ့ 5G စီးပွားရေးလုပ်ငန်းတွေအပေါ်ထိခိုက်မှုမရှိသေးဘူးလို့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Huawei ကဒီကနေ့ပြောပါရယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေချိန်မှာပဲအခုလိုပြောလိုက်တာပါ Huawei ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Ken Hu ကလက်ရှိ 5G နည်းပညာအပေါ်တန်ခတ်အရေးယူမှုတွေကလုံးဝထိခိုက်မှုမရှိဘူးဆိုတာအလုံးကိုရှင်းရှင်းလင်းလင်းပြောနိုင်ပါတယ်လို့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပနေတဲ့ Mobile World Congress မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းအဲ့ဒီလိုပြောသွားတာပါHuawei ထုတ်ပစ္စည်းကိရိယာတွေကိုသူတို့ကွန်ရက်တွေမှာအသုံးမပြုဖို့အတွက်သမ္မတ Donald Trump အစိုးရကတခြားနိုင်ငံတွေကိုဖိအားပေးနေပါတယ်။အထူးသဖြင့်မြန်မာသိမ့်မြင့်တဲ့ 5G ဆက်သွယ်ရေးကွန်ရက်တွေကစတင်တော့မှဖြစ်တာကြောင့်အခုလိုဖိအားပေးနေတာပါ။ဒီကမ္ဘာလုံးဆိုင်ရာ 5G ဆက်သွယ်ရေးစီမံကိန်းမှာ Huawei ကုမ္ပဏီကထိပ်တန်းကနေပါဝင်မယ်လို့ခန့်မှန်းထားကြပါတယ်။ 5G ကွန်ရက်အတွက်ဥရောပကုမ္ပဏီအများစုနဲ့ contract စာချုပ်လက်မှတ်ရေးထိုးထားပြီးဖြစ်ပြီးဒီဆက်သွယ်ရေးကွန်ရက်ကိုထိန်းသိမ်းဖို့တမမဟုတ်ရင်းနှီးမြှုပ်နှံမှုတိုးမြင့်ဖို့တောင်မှဆက်လုပ်သွားမယ်လို့ Huawei ကပြောထားပါတယ် Huawei 5G အတွက်ဒေါ်လာ4ဘီလျံယင်းနေမြုံနှံထားပြီးတော့နောက်တစ်ဆင့်အတွက်ကျွန်တော်တို့ရဲ့ယင်းနေမြုံနှံမှုဆိုင်ရာမူဝါဒမှာအပြောင်းလဲရှိမှာမဟုတ်ဘူးလို့လည်းဒုဥက္ကဋ္ဌကင်ဟူကပြောပါတယ
်အိန္ဒိယနိုင်ငံမှာပြီးခဲ့တဲ့တင်ပတ်ကမွတ်စလင်အလို့သားတဦးကိုနှိမ့်ဆက်ညှဉ်းပန်းပြီးဟိန္ဒူကျွေးကြော်တံကိုအတင်းကျပ်ဆိုခံပြီးတော့တပ်ပစ်လိုက်တဲ့ဖြစ်ရပ်ပေါ်နာကျင်ခံစားရတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဒီနေ့ပြောပါတယ်ဒါအပြင်ဘာသာရေးတစ်ခုခုကိုအဓိကသတ်မှတ်မထားတဲ့အိန္ဒိယနိုင်ငံမှာလူမှုဝန်ဝိုင်းပြီးကြားတင်းမာမှုတွေဖြစ်နေတဲ့ထက်ကနောက်ဆုံးပေါ်လာတဲ့ဖြစ်ရပ်ပါမွတ်စလင်တွေနဲ့တခြားလူမျိုးစုတွေပေါ်ပြစ်မှတ်ထားလို့ဆောင်နေတဲ့ဟိန္ဒူလူရဲကားတွေနဲ့ပတ်သက်ပြီးဝန်ကြီးချုပ်မိုဒီကအပြင်းထန်ပြောဆိုတာမရှိဘူးဆိုပြီးတော့ဝေဖန်ခံနေရတာပါ။ဒါပေမဲ့ရဲဆက်တဲ့လူရဲကျူးလွန်သူတွေကိုအပြင်းထန်ရေးယူဖို့ဝန်ကြီးချုပ်မိုဒီကဒီကနေ့မှပဲပြောပါတယ်။အိန္ဒိယရှိပိုင်းဂျာခန်းပြည်နယ်ကဖြစ်ရမှာလူသားမှုနဲ့ဆက်ဆက်ပြီးအခုချိန်ထိဆိုရင်အမျိုးသား၁၁ယောက်ကိုရဲတပ်ဖွဲ့ကဖမ်းထားပြီးဖြစ်ပါတယ်။အဲ့ဒီအထက်မှာမွတ်စလင်အမျိုးသားတာဘရက်အန်ဆာရီကိုရိုက်နှက်နေတယ်လို့ဆွဆွဲခံထားရသူလည်းပေါ်ပါပါတယ်။အဲ့ဒီဖြစ်ရပ်ကိုရိုက်ယူထားတဲ့ဗီဒီယိုဟာဆိုရှယ်မီဒီယာပေါ်မှာအများအပြားပြန့်နေပါပြီ။အသက်24နှစ်အရွယ်အန်ဆာရီကိုအိမ်ထဲဖောက်ဝင်ပြီးခိုးယူမှုနဲ့ရွာသားတွေကဆွဆွဲခဲ့တာပါ။သူ့ကိုတိုင်မာကျိုးနဲ့ချပြီး12နာရီကြာရိုက်နှက်ခံခဲ့ရပြီးတဲ့နောက်မှာရဲတပ်ဖွဲ့ကထိန်းသိမ်းနိုင်လိုက်တာပါ။သူ့ကိုစေယုံပို့ခဲ့ပြီးမဲ့စနေနေ့ကပဲတေဆုံသွားတာဖြစ်ပါတယ်
။ရွှေပြောင်းဝင်ရောက်သူများဆိုင်ရာဒေါ်လာ4ဘီလျံခွဲအရေးပေါ်ရမငွေအစီအစဉ်တရက်ကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ နောက်ဆုံးမှာဒီအစီအစဉ်အတည်ဖြစ်သွားမယ်ဆိုရင်တော့အမေရိကန်မက္ကဆီကိုနယ်စပ်ကလူပစ်ကြံနေတဲ့စခန်းတွေထဲမှာထိမ့်သိမ်းခံထားရတဲ့ရွှေပြောင်းသူမိသားစုတွေနဲ့လူကြီးမပါတဲ့ငယ်ရွယ်သူထောင်ပေါင်းများစွာကိုစောင့်ရှောက်ဖို့ရန်ပုံငွေရသွားတော့မှာပါ။ကလေးငယ်ရပောင်းများစွာကိုထိမ့်သိမ်းထားတဲ့ Texas ပြည်နယ် Clint မြို့ကအမေရိကန်အကောက်ခွန်နဲ့နယ်စပ်ကကွယ်ရေးအေဂျင်စီကစီမံခန့်ခွဲနေတဲ့ထိမ့်သိမ်းရေးစခန်းတစ်ခုဟာဘေးကင်းလုံခြုံမှုမရှိသလိုတန့်ရှင်းမှုလည်းမရှိဘူးဆိုတာတွေ့ခဲ့ရတယ်လို့လူဝင်မှုဆိုင်ရာရှင်တွေကပြောလိုက်ပြီးတဲ့နောက်ဒီဥပဒေမူကြမ်းထွက်လာတာပါ။မွေကင်းစအရွယ်တွေပါပါတဲ့ငယ်ရွယ်သူတွေဟာတန့်ရှင်တဲ့အဝတ်အစားကောင်းမွန်တဲ့အစားအစာနဲ့ဆေးဝါးကုသမှုမရှိဘဲကျန်းမြေမှာမှအိမ်နေကြရတယ်လို့ရှင်တွေကပြောပါတယ်။ဒီစကားကဆိုးလာတဲ့ချင်းတွေဟာလူဝင်မှုဆိုင်ရာအပေါ်သမ္မတ Trump အစိုးရရဲ့တင်းမာတဲ့သဘောထားနှမူနာတစ်ခုဖြစ်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ်။အမေရိကန်အထက်လွှတ်တော်မှလည်းအလားတူဥပဒေမူကြမ်းတစ်ခုအတွက်ပြင်ဆင်နေကြပါတယ်။
အိန္ဒိယနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အင်္ဂလိပ်တွေ့ဆုံဆွေးနွေးပါတယ်။ဒီပြင်ပနောက်ပိုင်းဂျပန်နိုင်ငံမှာကျင်းပမဲ့ဆက်မှုထိပ်တီးနိုင်ငံ20ကြီးတွင်းတီစည်းဝေးတွင်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ဝန်ကြီးချုပ်မိုဒီကအဆိုပြုထားတာမှာအဲ့ဒီမတိုင်ခင်ဝန်ကြီးပွန်ပီယိုကတွေ့ဆုံဆွေးနွေးတာပါ။ဂျပန်တီစည်းဝေးအတွင်းမှာတော့သွင်းကွန်ကွန်စီချက်တဲ့ကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။ကွန်မြူနစ်တရုတ်နိုင်ငံကလွှမ်းမိုးထားတဲ့ဒေသမှာတရုတ်ကိုတံပြန်မှုကြိုးစားနေရတဲ့အမေရိကန်တွေဒီမိုကရေစီနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံဟာအစဉ်အလာအဖြစ်အမေရိကန်ရဲ့မဟာမိတ်ဖြစ်ပေမဲ့နှစ်နိုင်ငံကြားမကြသေးခင်ဖြစ်တဲ့တွေ့ကြုံဆက်ဆံရေးသိအစဉ်တည်လာပါဘူး။ e-cigarette တွေဟာလူရဲ့ကျန်းမာရေးပေါ်ဘယ်လိုသက်ရောက်မှုရှိလဲဆိုတာပိုပြီးရှင်းရှင်းလင်းလင်းသိရတဲ့အထိမရောရဘူးလို့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုမြို့မှာပြင်ပလိုက်တာကြောင့်အမေရိကန်မှာ e-cigarette ကိုပိတ်တဲ့ပထမဆုံးမြို့ဖြစ်လာပါတယ်။ကျန်းမာရေးဆိုင်ရာ Federal အစိုးရတာဝန်ရှိသူတွေက e-cigarette နဲ့ပတ်သက်ပြီးဒီဗျူချက်ထွက်လာတဲ့အထိမရောဘူးပိတ်ပင်တဲ့ဆုံးဖြတ်ချက်ကိုဆန်ဖရန်စစ္စကိုဥပဒေပြုကော်မတီကအင်္ဂါနေ့မှာတင်ပြညွှန်ထက်အတည်ပြုလိုက်တာပါ။လူငယ်တွေကြားမှာ e-cigarette တောက်တာပိုများလာတာကနေအများပြည်သူကျန်းမာရေးဆိုင်ရာသိတာထင်ရှားတဲ့အကျိုးဆက်တွေဖြစ်လာတာကြောင့်အခုလိုပိတ်ပင်ဖို့လိုအပ်တယ်လို့ထောက်ခံသူတွေကပြောပါတယ်။ဒါပေမဲ့လည်းကန့်ကွက်သူတွေကတော့တမယိုးကျဆီလီမဟုတ်တဲ့တခြားရွေးချယ်စရာတခုခုကိုပြောင်းပြီးတောက်ဖို့ကြိုးစားတဲ့လူကြီးတွေအတွက်ဒီလိုပိတ်ပင်လိုက်တာကြောင့်ပိုပြီးအခက်တွေ့သွားစေလိမ့်မယ်လို့ပြောကြပါတယ်။အမေရိကန်စစ်ကြောတဲ့လူငယ်တွေကြားမှာ e-cigarette တောက်တာအဆမတန်ကိုများလာနေတယ်လို့အစားအစာနဲ့စီးပွားဌာန FDA ကပြောထားပါတယ်။ဆယ်လေးဆွေးနေသူတွေအတွက်ဆယ်လေးဖြတ်ဖို့နည်းလမ်းတစ်ခုအဖြစ် e-cigarette ကိုကြော်ညာနေပြီမဲ့လေတကယ်တမ်းကအထောက်အကူမဖြစ်ဘူးဆိုတာသူတည်တနာပြုချက်ကနေတွေ့ထားတာပါ2018ခုနှစ်မှာ e-cigarette တောက်တဲ့အလဲတန်းနဲ့အထက်တန်းကျောင်းသားနှစ်တန်းကျော်ရှိတယ်လို့ American အစားအစာနဲ့စီးပွားဌာန FDA ကပြောထားပါတယ်ခင်ဗျာ
ပေါ်ဒခုနေ့ညပိုင်းထိတ်တန့်ရောက်တဲ့တွင်ကိုကိုကျော်ကျော်သိနေနန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မိ мян ချက်တွေကိုစတိုက်ထုတ်လင်းပေးသွားပါမယ်ဂျပန်နိုင်ငံမှာဇွန်လ28ရက်နေ့29ရက်မှာကျင်းပမယ် G20 ထိပ်သီးဆွေးနွေးပွဲမှာ American သမ္မတနဲ့တရုတ်သမ္မတတို့အလို့တဘောတွေ့ဆုံကြမှာမို့နှစ်နိုင်ငံကြားကုန်သွယ်ရေးစပွဲအဆုံးသတ်စီမဲတိုးတွင်းမှုတွေရှိလာမလားလို့မျှော်လင့်နေကြပါတယ်တရုတ်ကုန်ပစ္စည်းတွေအပေါ် American ကနောက်ထပ်ကုန်သွယ်ခွန်တွေချမှတ်မလားဆိုတဲ့စိုးရိမ်မှုကနှစ်ဖက်စလုံးမှာရှိတဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာရိုက်ခတ်နေပါတယ်။တကယ်လို့သာချမှတ်ခဲ့မယ်ဆိုရင် American နည်းပညာလုပ်ငန်းတွေအပေါ်ကိုဘယ်လိုထိခိုက်နိုင်မှာလဲ။ VOA သတင်းတောက် Michelle Queen ရဲ့သတင်းကိုမတ်စမြတ်မုံကတင်ပြပေးပါမယ်ရှင်
။ဂျပန်နိုင်ငံအိုဆာကာမြို့မှာတောက်ကြနေစတင်မဲ့စီးပွားရေးအင်အားကြီး G20 ထိပ်သီးစည်းဝေးပွဲကြရင် American သမ္မတ Donald Trump နဲ့တရုတ်သမ္မတ Xi Jinping တို့အလို့သဘောဆွေးနွေးမှာကိုကမ္ဘာကစောင့်ကြည့်နေကြပါတယ်။ American စီးပွားရေးရှေ့အလားအလာကောင်းတယ်လို့ Trump အစိုးရကပြောနေပေမဲ့အစိုးရရဲ့ဆောင်ရွက်မှုတွေအပေါ်မေးခွန်းထုတ်မှုတွေရှိနေပါတယ်အထူးသဖြင့်အမေရိကန်နည်းပညာလုပ်ငန်းကြီးတွေအခြေစားရာ Silicon Valley ကအစိုးရရဲ့ခြေလှမ်းတွေကိုအနီးကပ်စောင့်ကြည့်နေပါတယ်ဒီနည်းပညာလုပ်ငန်းကြီးတွေဆက်လက်အောင်မြင်ဖို့ကတရုတ်ပေါ်မှာအများကြီးမူတည်နေပါတယ်တရုတ်ကုန်ထုတ်လုပ်မှုလုပ်ငန်းတွေနည်းပညာတွေစွမ်းရည်တွေရင်းနှီးမြှုပ်နှံမှုတွေအပြင်တရုတ်ဈေးကွက်ကအမေရိကန်နည်းပညာလုပ်ငန်းတွေအတွက်အရေးပါပါတယ
် Well the meeting is really important becauseIt will signal to us whether Donald Trump is interested
in Donald Trump အနေနဲ့တရုတ်နဲ့ညှိနှိုင်းဆွေးနွေးမှုတွေပြန်စပြီးပြဿနာအတွက်အဖြေရအောင်ကြိုးစားမလား။ဒါမှမဟုတ်သူရွေးကောက်ပွဲပြန်နိုင်ဖို့အတွက်တရုတ်နဲ့ဘာသဘောတူညီချက်မှမရတာကပူကောင်းတယ်လို့ဆုံးဖြတ်မလားဆိုတာကိုသိရမှာမို့ဒီတွေ့ဆုံပွဲကတိတ်ကိုရေးကြည့်ပါတယ
်။ Matthews Asia ကုမ္ပဏီကယင်းနှိမ့်မြုပ်နှံမှုဆိုင်ရာကျွမ်းကျင်သူ Andy Rossman ဖြစ်ပါတယ်။ American နဲ့တရုတ်ကုန်သွယ်ရေးမှာတရုတ်ဘက်ကမမျှမတလုပ်နေတယ်လို့ American ကစွပ်စွဲနေတာပါ။ညာနာပစ္စည်းမူပိုင်ခွင့်တွေကိုတရုတ်ကခိုးယူတယ်။တချို့အမေရိကန်လုပ်ငန်းတွေတရုတ်မှာစီးပွားရေးလုပ်လို့မရအောင်ပိတ်ပင်နေတယ်လို့ပြောနေတာပါ။တရုတ်နိုင်ငံဆိုင်ရာ GE General Electric Company ရဲ့တရုတ်လုပ်ငန်းဆိုင်ရာရှေ့နေလုပ်ခဲ့သူ Gregory Wanofsky ကအခြေအနေကိုအခုလိုပြောပြပါတယ်
။ If you're a Google or a Facebook, you've been largely blocked out of China.
Google ကုမ္ပဏီ Facebook ကုမ္ပဏီတို့ဆိုရင်ကျေးဇူးနိုင်ငံထဲမှာစီးပွားရေးလုပ်လို့မရအောင်အကြီးအကျယ်ကန့်သတ်ခံထားရပါတယ်။ရန်လိုတဲ့နီးကိုတုံးပြီးတော့သမ္မတ Trump လုပ်နေတဲ့နီးကို သဘောတူတူမတူတူသူကအမေရိကန်နည်းပညာကုမ္ပဏီတွေအတွက်တိုက်ပွဲဝင်ပေးနေတာဖြစ်ပါတယ်။ကုမ္ပဏီတော်တော်များများကလည်းထုတ်မပြောပေမဲ့သူလုပ်နေတာကိုသဘောကျနေကြပါတယ်
။တရုတ်အစိုးရရဲ့ကန့်သတ်မှုတွေအပေါ်အမေရိကန်နည်းပညာလုပ်ငန်းကြီးတွေကစိတ်ပျက်နေကြပေမဲ့ Apple နဲ့ Microsoft အပါအဝင်အမေရိကန်လုပ်ငန်းတော်တော်များများကတော့တရုတ်ကုမ္ပဏီတွေအပေါ်ကုန်သွယ်ကိုတိုးမြင့်မှာကိုကန့်ကွက်နေကြပါတယ်။အဲဒီလိုလှုပ်လိုက်ရင်ကမ္ဘာဈေးကွက်မှာပြန်ပက်လုပ်ငန်းတွေအသာရသွားလိမ့်မယ်လို့ Apple ကုမ္ပဏီကပြောကြားခဲ့ပါတယ
်။ Slapping tariffs.Every economist will tell you is not necessarily the best way to achieve that result.
ဒီဘက်ထဲဝင်နိုင်မှုအရေးကြီးပါတယ်။လူချင်းနဲ့ရလက်ရလာဖို့ကုံသွဲကွန်ကောက်ခံတာကအကောင်းဆုံးနည်းလမ်းမဟုတ်ဘူးလို့စီးပွားရေးပညာရှင်တိုင်းကပြောကြပါလိမ့်မယ်။သမရကတော့အဲ့လိုလက်မခံပါဘူး။အခုချိန်ထိတော့တရုတ်ဘက်ကအာရုံစိုက်လာပြီးရွှေနေဝဲစပွဲစီရောက်လာအောင်တော့သူလှုပ်ထားနိုင်ပါတယ
်။ Every American community is in the middle of this one way or the other.Silicon Valley may be more than most.
ဒီနေ့အမေရိကန်ကုန်သွယ်ရေးပြဿနာမှာအမေရိကန်တိုင်းတနည်းမဟုတ်တနည်းကြားညံ့နေတယ်။တရုတ်နဲ့အင်မတန်ဆက်နွယ်နေတဲ့ Silicon Valley ကနည်းပညာလုပ်ငန်းတွေကတော့အဆိုးဆုံးပါ
။အမေရိကန်နဲ့တရုတ်ခေါင်းဆောင်တွေကတော့ရှင်းမတိုးနိုင်ဖြစ်နေတဲ့အခြေအနေကိုကြော်လွှားနိုင်ဖို့မျှော်လင့်နေကြပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နည်းပညာလုပ်ငန်းကြီးတွေဘက်ကလည်းတင်းမာမှုတွေလျော့သွားမလားပိုဆိုးသွားမလားဆိုတာကိုစောင့်ကြည့်နေကြပါတယ်ရှင်။
မဆူမြေမမရှင်အခုဆက်ပြီးတော့ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းသတင်းလှကုနာဆင်ရပါမယ်။ရခိုင်ပြည်နယ်မှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားတိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေရမှာနှစ်ဖက်အကြာဆုံးတွေရှိနေတယ်လို့အရက်သားတွေထိခိုက်မှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။မြောက်ဦးနယ်ပုံနှကျုံမြို့နယ်တွေမှာဒီရက်ပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေလည်းတင်းရှောင်နေကြရပါတယ်။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတော်နိုင်ကွင်းအင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွင်မဟာမုနိဖျားရှိဘက်မှာဒီမနက်စောပိုင်းကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီနေ့မှာကြောက်တော်မြို့နယ်မှာမုနိဖျားရဲ့ဒီအရှိတ်ကပေါ့နော်အဲ့ဒီအုပ်ချုပ်တောင်းသားမှာဒီမနက်အာယုံကပေါ့အဲ့မှာ၄နာရီ20မိနစ်ကနေပြီးတော့6နာရီ20မိနစ်ထိဒီမြန်မာစစ်တပ်ရဲ့စစ်ကြောင်းတစ်ခုကိုကျွန်တော်တို့ရဲ့ဒီအထူးတိုက်ခိုက်ရေးတပ်ဖွဲ့တွေကနေပြီးတော့မှအဲ့မှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာရှိတယ်။အဲ့ဒီမှာတော့ဒီလမ်းဒီဘက်ကနေပြီးတော့ဒီခြိခိုက်ကြဆုံးမှုကတော့20ကျော်ရှိတာပေါ့။နောက်ပြီးတော့ဒဏ်ရာရတာလည်းတို့အများပြားရှိတယ်လို့သိရတယ်ဗျ
။ဒီတိုက်ပွဲဖြစ်စဉ်တွင်တရားကုန်းကျေးရွာရသားတူကြီးထိမှန်သွားတယ်လို့ဒေသခံရွာသားတူကပြောပါတယ်။
အဲ့လိုနေလိုက်ဒီမင်းငါဖြစ်တာပါဘိုက်ပွဲကတော့ရှင်းတော့ပြင်းနေပါတယ်ယောက်ျားတွေပါတယ်လေဘိုက်ပြန်ကြပါတယ်ကျွန်တော်တို့ကအမိုင်တော့ဝင်ပါပါဒါကတော့ကျတော့ဒီဘက်ကရရတယ်တော့ပြောပါတယ်ဗျာဘာတူတချို့ရောတော့ဟိုလူသေးကတော့ကြောင်းရောမှာပါ
တာယာကုန်းကြေးရွာသားဦးဝင်းမောင်ဟာကျွဲကြောင်းရင်ပေါင်ရင်မှာလက်နက်ကြီးထိမှန်တယ်လို့အဆိုပါရွာသားကပြောပါတယ်မနေ့ကလည်းပုံနှချုံမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
မနေ့ကနေပြီးတော့ဒီပုံသားကျောင်းမျိုးနယ်ဒီပန်းလာကြားသားမှလည်းဟိုမှာစစ်ကြရဲစစ်ကြောင်းတစ်ခုကိုကျွန်တော်တို့ဘက်ကနေပြီးတော့ဓာတ်ချတိုက်ခိုက်ခဲ့တာရှိတယ်။ဟိုနေ့နေ့7နာရီ50မိနစ်ပါပေါ့။ဒါလူကကတော့ထိခိုက်ကြဆုံးမှုကတော့ဟို9ရာရှိတာပေါ့
။မနေ့ကနေ့ဒီကနေ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကကြဆုံးမှုတွေများပြားတယ်လို့အေဘက်ကပြောဆိုပြီးမှတိကျတိမပြုတ်နိုင်သေးပါဘူး။သမရသတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထွန်းကတော့ဒီကနေ့ကြောက်တော်မြို့နယ်နဲ့မနေ့ကပုံနေချုံမြို့နယ်တိုက်ပွဲချင်းတွေကိုမသိရှိသေးကြောင်းပြောဆိုခဲ့တယ်လို့မနေ့ကမြောက်ဦးမြို့နယ်တွင်နှစ်ဖက်တိုက်တွေ့မှုဖြစ်ပွားခဲ့ကြောင်းပြောဆိုပါတယ
်။တော်မကြောက်ဘူးမနေ့ကတော့ဒီလိုမြောက်ဦးအစီအပြားမှာထိတွေ့နေဖြစ်ပြီးခဲတာရှိတယ်။မြောက်ဦးကတော့ဝေးသေးတယ်ဗျ။အဲဒီအောင်ကုန်းတစ်ခုမှဖြစ်ခဲ့တာရှိတယ်။နေချင်းပိုင်းတော့ထိတွေ့မှုဖြစ်တာပေါ့။ကျွန်တော်တို့ကလည်းထိကညအနေနဲ့ရှိတယ်။အကုန်ရောမရှိဘူး။ဟိုဘက်ကတော့လက်နက်ခဲရန်တစ်ချို့ရလိုက်တယ်။ဒီနေ့တော့ကျွန်တော်မသိရဘူးဗျ။မနေ့ကပုံနေကျွန်းဘက်မှာမကြောက်ပါဘူးဗျ
။ခလာတူမနေ့ကပုံနေကျွန်းမြို့နယ်စင်တီရွာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတွေရွာကနေသိမ်းရှောင်နေရတယ်လို့စင်တီကြောင်းနိုင်ဆရာတော်ကအခုလိုမိန့်ပါတယ
်။ဒီနေ့ကဒီနေ့ဟောဘောရတော့လည်းလည်းပဲလဲ။ဒီနေ့ကလည်းဖြစ်ကြတော့မှုဒီနေ့ကတော့တောင်းတောင်းချင်းမှဖြစ်တယ်။ရွာကလူတွေကတော့ဖက်ဖြစ်သွားကြတယ်။ပုံလုံးတော့ပါပဲ။တရွာလုံးလုံးပါပဲ။
မလေးကဖြစ်တဲ့တိုက်ပွဲကြောင့်စင်တီကြေးရွာသားတွေဟာပို့ရှိပြင်ပေါက်တော့ပြင်ကြေးရွာဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်။ဇွန်လ22ရက်နေ့ကလည်းပုံနှချိုးမြို့နယ်ဘဲ900တောင်တန်းမှာရှိတဲ့ထုံမူကြေးရွာသားတို့မိုင်းနမီလို့တန်ရပြင်းနဲ့စွာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ်
။ဒီမှာမိုင်းပလုံဖြစ်တဲ့ထုံမူမှာလေသူရွာနာမှာထောင်ထားတယ်လေခြေတော့ဖြက်လိုက်ပြီလေဒီငင်းကြီးအခင်းကြီးရဲ့သူရွာနာမှာအဲ့လေထွက်ပြီးတော့ရှင်းလိုက်ရှင်မှာသူကတော့လိုက်တာ
ဒါမင်းနန်းတော့တာပေါ့သုံးမှုရွာထဲဥထုံးမှာကပြောလက်သမိုင်းလောက်အကွာဝေးမှာရှိတဲ့တငင်ခင်းကိုသွားရမှာမိုင်းနေပြီးပောက်ခွဲရလို့ခြေထောက်တစ်ဖက်ပြလို့နေပါဖြစ်ပြီးလက်ရှိမှာစစ်တွေစေယုံကိုပို့ဆောင်ထားရပါတယ်ဒီမိုင်းကိုပယ်ဖွဲ့ကထောင်ထားတာမသိရှိဘူးလို့အစိုးရရွာသားကပြောပါတယ် မြန်မာစစ်တပ်နဲ့အေအေရခိုင်နဲ့ကိုင်ဖွဲ့စီရေးပတိပကပြည်စင်တွင်မိုင်းထိတေဆုံးသူ၁၆ဦးလောက်ရှိပြီးတန်ရာရရှိသူ၄၂ဦးလောက်ရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များစီယုံကလည်းစီရင်ကောက်ယူထားပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်သလိုရခိုင်ပြည်နယ်ရှေ့မြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို ခဲ့ပါတယ်ခင်ဗျာ
နိုင်ကွင်းတွင်ပြပို့ထားပါ VOA ကခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ဒီကနေ့ကြောက်ရွံ့တဲ့အပြည်ပြည်ဆိုင်ရာမွေးရစေဝါတိုက်ဖြစ်ရေးနေ့မှာရှမ်းပြည်နယ်အရှိပိုင်းအထူးဒေသ၄မှာမွေးရစေဝါမျိုးစုံကီလို1000ကျော်ကာလတံဘိုးကျက်ငွေတန်ပေါင်း12000ကျော်ကိုမီးရှို့ဖျက်ဆီးခဲ့ပါတယ်။မိုင်းလောက်လိုလူသိများတဲ့အထူးဒေသ၄မှာမွေးရစေဝါတိုက်ဖြစ်ရေးကို1992ခုနှစ်ကစပြီးတော့ဆောင်ရွက်ခဲ့ပြီးမဲ့အခုအချိန်ထိပြင်ပကအကူအညီမရရှိကြောင်းတာဝန်ရှိသူကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကမိုင်းလောက်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာမွေးရစေဝါအလွှတ်တော်မှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးနေ့ကိုနိုင်ငံတကာနဲ့မြန်မာပြည်ကမြို့ကြီးတွေမှာကျင်းပတယ်လို့အထူးဒေသလေးကမိုင်းလားမြို့မှာလည်းကျင်းပခဲ့ပါတယ်။ဒီနေ့ကျင်းပတဲ့အခမ်းအနားမှာအထူးဒေသလေးကဖမ်းဆီးရမိတဲ့မွေးရစေဝါတွေမိရှုဖြစ်စည်းတဲ့ပပနာကိုအထူးဒေသလေးတရားရေးကော်မတီဌာနကြီးမှဦးကျေကောင်ကအခုလိုပြောပါတယ်
။ဒီနေ့ကျွန်တော်တို့မိရှုဖြစ်စည်းတဲ့အဲ့ဒီမွေးစေဝါဟာဒီလိုကလာဟာတထောင်လောက်ရှိတယ်မွေးစွာတွေအမျိုးအစားချတော့ကြွားစပြားပေါ့အဲ့ဒါ620ခုတရမနိကီလိုဂရမ်ရှိပါတယ်နော်ဘင်းဖြူက150ရှိတဲ့တရမ5ကီလိုဂရမ်ဘင်းမဲက10ကီလိုဂရမ်ရှိတယ်နော်ခါခူးပေါ့ခါခူးအဲ့ဒါက4တရမ3ကီလိုဂရမ်ခိတဲ့200ကီလိုဂရမ်အလုံးပေါင်းကဟာ1000ကီလိုဂရမ်ပေါ့ကံလတန်ဖူအဖြစ်တော့ကြက်အဲ့ဒါတန်ပေါင်း1260ရှိတယ်ဒီနေ့အဲ့ဒါဟာမီးရှို့အဲ့ဒါဖြစ်စီလိုက်တဲ့အဲ့ဒီမွေးစွာက
ဒီကနေ့မီးရှို့ဖြစ်စီတဲ့မွေးရစီတွေဟာ2019ခုနှစ်ကလေးကဖန်စီခဲ့တာဖြစ်ပြီးတရုတ်အာဏာပိုင်တွေနဲ့ပူးပေါင်းဖန်စီခဲ့တာတွေကိုလွန်ခဲ့တဲ့နှစ်ကဖြစ်စီခဲ့တယ်လို့ပြောပါတယ်MNDA Combiner အဖွဲ့ဟာ1989ခုနှစ်ကအစိုးရနဲ့အပြစ်ကတ်ရစင်းပြီး1992ခုနှစ်မှာမွေးရစေဝါပပျောက်ရေးအတွက်6နှစ်စီမံကိန်းချမှတ်အကောင့်ထည့်ပေါ်ခဲ့တာဖြစ်ပါတယ်ဒီစီမံကိန်းကာလမှာမူ9ရက်နဲ့ဆောင်ရွက်ခဲ့ကြောင်းဦးကျေကောင်ကဆက်ပြောပါတယ
်6နှစ်စီမံကိန်းဒီမှာကျွန်တော်တို့ကဒီမူ9ရက်နဲ့ပေါ့မူ9ရက်နဲ့ကျွန်တော်တို့ကရေးဆွဲပြီးမှကျွန်တော်တို့ကအကောင့်ထည့်ပေါ်လာခဲ့တယ်ဘာနာမဆုံးကကျွန်တော်တို့ကမဆက်ရပေါ့မထလို့ရမယောင်းဝေရမတဲဆောင်ရမတုံးဆွေရအဒီမုံ900နဲ့ပေါ်တော့အကောင့်ထဲပေါ်လာဖြစ်တယ်အဲ့တော့အောင်လေးအောင်မီဖြစ်တယ်ကျွန်တော်တို့ဒီအထုဒေတာလေးကမွေးစေဝါစက်ပြထလို့မှုကလုံးဝပဲအဲ့ဒါကမရှိဘူးကျွန်တော်တို့အဲ့ဒါပြောလို့ရတာပေါ့အမှခံလို့ရတာပေါ့
1998ခုနှစ် AB လမှာမွေးရစေဝါကင်းမဲ့ဆုံးဖြစ်နိုင်ငံတကာကိုကြေညာနိုင်ခဲ့တယ်လို့1999ခုနှစ်မှာဘင်းစားထိုးသီးနှံစိုက်ပျိုးရေးစီမံကိန်းကိုစတင်ခဲ့ပါတယ်။ဘင်းစားထိုးသီးနှံအဖြစ်ရာဘာ၊လက်ဖက်၊ကြံနဲ့ငှက်ပြော့စတာတွေကိုစိုက်ပျိုးခဲ့ပေမဲ့လက်ရှိအချိန်ထိတော့ပြင်ပကအကူအညီပေးတာမရှိကြောင်းလည်းပြောပါတယ်
။ဘယ်ကစားထိုးတဲ့ဒီအကူအညီကကျွန်တော်တို့ကမရဘူးဗျ။အကူအညီကမရဘူး။ဒါနဲ့ကျွန်တော်တို့ဒီအထူးဒေတာလေးပေါ်တော့စာကြည့်ဥစားလေးဆောင်တဲ့ကျွန်တော်တို့ဒီညစီကော်မတီပေါ်တော့ဒီအဖေကဆုံးဖြတ်ရွက်တရားဘင်းအစားထူးအနေနဲ့ဒီလိုလူထုကိုအဲ့ဒါစည်ယုံရမယ်လုံးဆော်ရမယ်ဆိုတဲ့အဲ့ဒီမူလကျွန်တော်တို့ကစက်ခံကြတာပဲဘယ်နိုင်ငံတကာအကူအညီမှရတယ်ဆိုတာကဒါမရှိဘူး
မွေးရစေဝါစိုက်ပျိုးထုတ်လုပ်ရောင်းဝယ်သုံးဆွဲသူတွေကိုတော့ဥပဒေရေးဆွဲပြီးအရေးယူရာတွေရှိနေပြီးအမြင့်ဆုံးတည်တံနဲ့ထောင်ဒဏ်တသက်ချမှတ်တာတွေရှိကြောင်းပြောပါတယ်။ဒ ဒီကနေ့မိုင်းလာမြို့မှာကျင်းပတဲ့မူရစီဝါတိုက်ခိုက်ရေးနေ့အခမ်းအနားကိုမိုင်းလာဒေသကခေါင်းဆောင်တွေအစိုးရရဲ့နေဆက်ဒေသနဲ့တိုင်းရင်းသားလူမျိုးများဖွံ့ဖြိုးတိုးတက်ရေးနတ်တလာကတာဝန်ရှိသူတွေတရုတ်နိုင်ငံကကိုယ်စားလှယ်တွေမဟာမိတ်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့အတူဒေသခံကျောင်းသားနဲ့ပြည်သူထောင်ထဲချီပြီးတက်ရောက်ခဲ့ပါတယ
်။ကိုမိုးစော်သတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပဲထုတ်လွှင့်ပေးပါဦးမယ်။မြန်မာနိုင်ငံမှာ AH1N1 PDM09 အမျိုးအစားတက်ကွေးရောဂါကြောင့်လူ6ဦးအထိသေဆုံးခဲ့ပြီးရောဂါကူးစက်ခံရသူ35ယောက်ထက်မနည်းရှိနေတဲ့အတွက်ကာကွယ်ရေးနဲ့ကုသမှုပေးဖို့ကြိုးစားနေကြောင်းတာဝန်ရှိသူတွေကပြောပါရယ်။အထူးသဖြင့်ကျန်းမာရေးမကောင်းတဲ့ရောဂါအခံရှိသူတွေအတွက်အန္တရာယ်ရှိတာကြောင့်ကြိုတင်ကာကွယ်နိုင်အောင်ပြင်ဆင်တာလို့လည်းဆိုပါရယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရယ်
။ကျန်းမာရေးဝန်ကြီးဌာနဘက်ကထုတ်ပြန်ချက်အရဒီကနေ့ညနေ 9:00 အထိဒီယောဂါနဲ့တည်ဆုံးသူဥယျာဉ်6ဦးရှိနေကြတာပါယောဂါကူးစက်သူအရေးအတွက်နဲ့ပတ်သက်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနအသိပညာမြင့်တင်ရေးဦးစီးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါ်ဖြူဖြူအေးက VOA ကိုခုလိုပြောပြပါတယ
်တည်ဆုံးတဲ့လူက6ဦးဖြစ်သွားတယ်6ဦးဖြစ်သွားတာမှဟုတ်တယ်အမျိုးသမီး2ဦးကလေး2ဦးအမျိုးသမီးကသူက congestive cardiac failure လို့ခေါ်တဲ့နှလုံးရောဂါပေါ့နော် failure ဖြစ်တဲ့အားတစ်ခုရှိနေတယ်ကလပ်ပိုင်းမှာပဲနောက်တစ်ခါကလေးလေးကကျတော့မူးရပါနှလုံးရပါပဲကိုချစ်သေးတဲ့လူပုံမလာသိသေးတဲ့လူကအခုဆိုရင်ဒီနေ့ကနေနေပြီးတရားနဲ့ရှိဆက်ပြောင်းရှိလာတယ်။နိုင်ငံလုံးနော်အေးတရားရှိဆက်ပြောင်းရှိရင်အဲ့ဒီထဲမှာ positive ဖြစ်ရ35ယောက်တွေ
တည်ဆုံးသူတွေယောဂပိုးရှိသူတွေရဲ့အတိုင်းဝိုင်းပတ်ဝန်းကျင်တွေကိုလည်းကျန်းမာရေးဦးစီးဌာနကစောင့်ကြည့်နေပြီးကြိုတင်ကာကွယ်မှုတွေလုပ်နေတယ်လို့ကျန်းမာရေးတာဝန်ခံတွေကဆိုပါတယ်။ AH1N1 PDM09 ယောဂပိုးတွေ့ရှိထားသူလူနာတွေလည်းထပ်တိုးနေတာကြောင့်ကြိုတင်ကာကွယ်မှုတွေနဲ့ကျန်းမာရေးဆိုင်ရာအသိပညာပေးမှုတွေကိုမြှင့်တင်လှုံ့ဆော်သွားဖို့စီစဉ်ထားတယ်လို့ဒေါက်တာဒေါ်ဖြူဖြူအေးကပြောပါတယ်။
ကာကွယ်ရေးပိုင်းကိုပို့ပြီးတော့တိုးလုံးနေတာပေါ့နော်အခုဆိုလို့ရှိရင်ဒီပြည်နယ်တဲ့ကာကွယ်ရေးမှုတွေအနေနဲ့ဒီကဆိုင်ရာမီဒီယာတွေနဲ့ဆက်သွယ်ပြီးတော့အောင်ရဲ့ပို့လို့ရင်း IT material တွေအရာတွေကိုပို့ပြီးပေါ့နော်ပြီးတော့ဖြစ်ချင်ရင်ဒီမှာနိုင်ငံရဲ့ဆက်ရှင်တွေအနေနဲ့ပြီးတော့တို့ကလည်း activity တွေလှူရှားနေဆိုပြီးတော့သူတို့နဲ့ပြီးထားတာရှိပါတယ်တို့ကလည်းဆက်ပြီးတော့ပို့စီလုပ်နေပြီနောက်တစ်ခုကတော့မြန်မာနိုင်ငံဆောင်ဝင်ပြီမနက်ရောင်းတဲ့ကလည်းအဲ့ဒီ GP တွေမှာစီပညာပေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်ဖို့နောက်ပြီးတော့ GP ရနေပြီးတော့ဒီအမများရှိတဲ့လူနာတွေကိုသူချစ်ပေးဖို့လို့အတွက်တက်ခွဲရအောင်ပို့ပြီးလို့အဲ့ဒါလေးကိုဒီလိုအခုစိတ်ရောကဌာနဝင်နဲ့မြန်မာနိုင်ငံဆောင်ဝင်တွေနဲ့တွားပြီးတော့အကျိုးရှိပြီးပြီးတော့အဲ့ဒါကိုဆက်ပြီးပို့ပြီးလို့ဆောင်ရွက်တတ်မှာပါနော်အဲ့ဒါတော့ဒီကကုသရေးပိုင်းရောအားခွေရေးပိုင်းရောပို့လို့ဆောင်ရွက်နေတယ
်ဒီယောဂပို့ကိုစကိုင်းတိုင်းရှမ်းပြည်နယ်မြောက်ပိုင်းနေပြည်တော်နဲ့ရန်ကုန်တိုင်းတွေမှာတွေ့ရှိထားရပြီးရန်ကုန်တိုင်းမှာတော့အဖြစ်များနေတယ်လို့ကျန်းမာရေးဦးစီးဌာနကအသိပေးထားပါတယ်။အခုလိုရာသီမျိုးမှာအေးအေးမီတုတ်ကွေးဖြစ်လေရှိရာကြောင့်သတိထားနေထိုင်ဖို့အပြင်ကိုကနေထိုင်မကောင်းဘူးဆိုရင်လူများရှိတဲ့နေရာကိုမသွားလာဘဲအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီယောဂါအတွက်ချောင်းဆိုးနာချင်ယောဂါပိုးမပြန့်ပွားအောင်ဗစက်နှာခေါင်းတွေကိုအုပ်ခိုင်းပေးထားဖို့လက်ကိုမကြမကြဆေးကြောဖို့လည်းတတိပေးထားပါတယ်။လက်ရှိအဖြစ်တော့ကျန်းမာရေးဝန်ကြီးဌာနကတနိုင်ငံလုံးတိုင်းတာနဲ့ဒီတုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်။လူလူချင်းဆက်တဲ့ယောဂါဖြစ်တဲ့အတွက်နေဆက်အဝင်ထွက်တွေအထူးသဖြင့်လေစိတ်တွေမှာအပူချိန်တိုင်းကရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျန်းမာရေးဦးစီးဌာနဘက်ကပြောဆိုထားပါတယ်။ဒီယောဂါပိုးကာကွယ်ဆေးထိုးမဲ့သူတွေအနေနဲ့အရင်ဆုံးဆရာဝန်တွေနဲ့တိုင်ပင်ပြီးမှသာထိုးဖို့ကိုလည်းကျန်းမာရေးဦးစီးဌာနဘက်ကတိုက်တွန်းထားပါတယ်။ကျန်းမာရေးဦးစီးဌာနကတော့ပြည်သူလူထုတွေအနေနဲ့ယောဂါနဲ့ပတ်သက်ပြီးစိုးရိမ်တကြီးမဖြစ်ဖို့နဲ့အသက်အရွယ်ကြီးသူတွေနဲ့ကလေးသူငယ်တွေယောဂါပိုးအခန်းရှိသူတွေသာပိုးပြီးတတိထားဖို့တတိပေးထားပါတယ်။တုတ်ကွေးယောဂါဖြစ်ပွားနေတယ်လို့တန်တရားရှိရင်ပြည်သူတွေအနေနဲ့အချင်းချင်းပြည်သူစေယုံတွေစီကိုအမြန်ဆုံးကုသမှုလာရောက်ခံယူဖို့လေပြည်သူလူထုကိုတိုက်တွန်းထားပါတယ်ရှင်
။မမေခါသတင်းပေးပို့ထားတာပါ။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှမို့ဆောင်မျိုးနားဆင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ 9.3 မီတာ 32.40 48အပြင် ဒုတိယနိုင်ယူဝက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ကြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိသလိုဥကြော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှာတော့ရခိုင်မြောက်ပိုင်းမြို့နယ်တို့မှာအင်တာနက်လိုင်းတွေပိတ်ပင်ထားတဲ့အပေါ်မှာ
လူတွေရဲ့လက်လက်ကိုပိတ်ပင်တဲ့နေရာမှာဒါကကျွန်တော်တို့လူကြီးနဲ့ဆိုရဲဒီကျွန်တော်တို့အကြောင်းပြချက်က
မြမာရေးသုံးသက်သူမီဒီယာသမားကိုတီဟာသွေးနဲ့ဥကျော်စံတာတို့ဆွေးနွေးသုံးသက်ထားတာကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတပတ်တွင်အကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။အခုရင်ဆုံးတော့မြမာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရမှာပါ။ဒီတစ်ပတ်အတွက်ရာသီတုတ်ကွေး H1N1 ကူးစက်ပြန့်နှံ့မှုမြင့်တက်နေတဲ့အချိန်မှာကျန်းမာရေးကောင်းမွန်တဲ့လူငယ်လူရွယ်တွေအနေနဲ့မိမိတို့ရဲ့ကိုယ်ခံစွမ်းအားကျဆင်းသွားစေမယ့်ပြုမူတွေကိုရှောင်ကြဉ်ပြီးကိုယ်ခံစွမ်းအားကောင်းမွန်အောင်ထိမ့်သိမ်းဆောင်ရှောက်ထားတဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်။ဒီပိုင်းမှာတော့ပြင်းထန်အဆင့်ကိုရောက်လာတဲ့ရာသီတုတ်ကွေး H1N1 ကိုတတိပြကြရမှာပါ။ရာသီတုတ်ကွေး H1N1 ဟာဖြစ်လေဖြစ်တာရှိတဲ့တာမန်တုတ်ကွေးရောဂါပိုးတစ်မျိုးဖြစ်ပေမဲ့မျိုးရေးပိဇာပြောင်းလဲမှုတွေရှိနေတာကြောင့်တချို့နှစ်တွေမှာတည်ပြောက်မှုများတဲ့ရာသီတုတ်ကွေးအသင်ဖြစ်ပေါ်ပြီးတချို့နှစ်တွေမှာတော့တည်ပြောက်မှုနည်းပါတဲ့ရာသီတုတ်ကွေးအနေနဲ့တလဲစီဖြစ်ပေါ်နေတာဖြစ်တယ်လို့အထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။အဲ
့တော့ H1N1 ဆိုတဲ့ရာသီတုတ်ကွေးကနှစ်စဉ်နဲ့များသူကပုံတန်းနဲ့ပြောင်းလဲနေတယ်တစ်နှစ်နဲ့တစ်နှစ်မတူပါဘူး။ဒါကြောင့်မလို့လဲဆရာကကာကွယ်ဆေးထုတ်တဲ့အခါမှာနှစ်စဉ်ထုတ်ပြီးကာကွယ်ဆေးကိုနှစ်စဉ်ထိုးပေးနေရတာဖြစ်ပါတယ်။အဲ့တော့တချို့နှစ်တွေမှာပြောင်းလဲလိုက်တဲ့ပုံတန်းဒီယောဂပိုးပြင်းပြင်းထန်ထန်လူသေးတဲ့အထိဖြစ်စေနိုင်ပြီးတော့တချို့နှစ်တွေမှာတော့เนาะသူ့ရဲ့ပြင်းထန်မှုတွေကကျဆင်းပြီးလူသေးတဲ့အထိမဖြစ်နိုင်တာလေးတွေတွေ့ရပါတယ်။အဲ့တော့ဆရာတို့နိုင်ငံမှာဆို2018ခုနှစ်မှာအသေးပြောက်များတဲ့ဓာတီတုတ်ဝေးဖြစ်သွားတာဆရာတို့တွေ့ရပါတယ်။ကာဝေးနီလန်းနေဆောင်ရွက်ပြီးတဲ့အခါမှာဒီသေးပြောက်မှုတွေရောကျသွားတယ်လည်းတွေ့ပါတယ်။2018မှာဒီလိုပြင်းထန်ပြီးတက်သေးပြောက်တဲ့ H1N1 ပိုးတွေ့ရှိတယ်လို့ဆရာတို့ကြေညာတာမျိုးမကြားမိဘဲနဲ့အခု2019ခုနှစ်မှာအစ်စ်ပြောင်းလဲလာတဲ့ပုံသဏ္ဍာန်သေး H1N1 seasonal flu ဒီလူကိုတေလောက်တဲ့အထိပြင်းထန်တာကိုဆရာတို့တွေးရှိလာတာဖြစ်ပါတယ
်။အခု2019ခုနှစ်မှာတော့ရာသီတုတ်ကွေး H1N1 ဟာအသက်သေဆုံးမှုတွေရှိလာတဲ့တုတ်ကွေးအဖြစ်ပြန်လဲပေါ်ပေါက်လာတာပါ။တုတ်ကွေးကာဝယ်ဆေးတွေကိုလည်းဆေးရုံဆေးခန်းတွေမှာထုတ်နယ်မှုတွေမြင့်တက်လာတာကြောင့်ကာဝယ်ဆေးတွေရှားပါးပြက်လက်တဲ့အခြေအနေအထိဖြစ်ခဲ့ရပါတယ်။ကိုယ်ခံစားအားကောင်းမွန်တဲ့လူငယ်လူရွယ်တွေအနေနဲ့အေးဝဝအိတ်အချိန်မှန်မှန်စားတောက်ပြီးကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်သွားမယ်။လက်ကုံမကြခဏဆေးကြောတက်ဆင်ပေးမယ်ဆိုရင်ကာဝယ်ဆေးမထိုးထားပေမဲ့လည်းတုတ်ကွေးရောဂါကူးစက်ခံရဖို့အခွင့်အရေးနေတော့မှာဖြစ်ပါလေ။ဘလို့လူတွေဟာတုတ်ကွေးရောဂါကာဝယ်ဆေးကိုဦးစားပေးထိုးနှံထားဖို့လိုပါလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါလေ။
နာတာရှည်ယောဂဥပမာဆီချိုယောဂရှိတဲ့လူလိုနာတာရှည်ရှင်ချက်ပန်းတာရှိတဲ့လူလိုနာတာရှည်အဆုပ်ဝေဒနာခံစားတဲ့လူတွေမှာအဓိကသူတို့အနေနဲ့ဆေးထိုးသင့်ပါတယ်။ဘာလို့လဲဆိုတော့သူတို့ဒီဖြစ်ပွားခဲ့တဲ့အတ္တအញ្ញယ်ရှိနိုင်လို့ပေါ့နော်။အဲ့တက်ရှိနိုင်တဲ့အုပ်စုတွေမှာဆိုရင်တော့ဆရာတို့ကဒီကာဝယ်ဆေးထိုးဖို့အတွက်ကို recommendation နော်ဒါကိုအဆိုပြုထားပါတယ်။
ဆေးရုံဆေးခန်းတွေမှာတကွေးကာဝယ်ဆေးတွေရှားပါးပြက်လက်တဲ့အထိကာဝယ်ဆေးထိုးတဲ့သူတွေများခဲ့တယ်ဆိုပေမဲ့လူများစုကတော့ကာဝယ်ဆေးမထိုးရသေးတဲ့အခြေအနေမှာရှိနေကြတာပါ။ကာဝယ်ဆေးထိုးတာထက်ဆိုင်ရင်တကွေးရေတန့်ရှင်းမှုကိုကြီးဆိုင်ပြီးလက်ကိုမကြခဏဆေးကြောတက်စေပေးမယ်။ကိုယ်ခံစွမ်းအားကောင်းမွန်နေအောင်နေထိုင်မယ်ဆိုရင်ယောဂါမကူးဆက်နိုင်ဘူးဆိုတာကိုယောဂီတွေလို့မူကြိုဆရာမဖြစ်သူဒေါ်စုစုရင်နဲ့ဆယ်တန်းကျောင်းသားဖြစ်သူတီလာကျော်သူတို့ကအခုလိုပြောပါရစ
ေ။ H1N1 ရဲ့ကာဝယ်ဆေးကိုမထိုးထားပါဘူး။မားတို့ကတော့အများသောအားဖြင့်ဟိုလူထုထက်တဲ့နေရာတော့မရောက်ဘူးပေါ့။ပိုသွားတယ်ဒါပေမဲ့တကွေးရေတန့်ရှင်းမှုအများတန်းလောက်တယ်။
ဟုတ်ကဲ့ဟုတ်အခုဘာလေးပဲကံမီကံမီလက်ကိုဆင်ကျစွာဆေးတယ်စားစားကံကြီးလေးစပြန်နဲ့ဆေးတယ်ခင်ရခလေးကိုလည်းဒီလိုပဲတင်ပေးခဲ့တယ်ဟုတ်ကဲ့ဟိုအခုအိမ်သားကကော်ရီတော်မထိုးတာဒီပေါ့ဘူးအခုတော်ကဟိုနောက်ပိုင်းဆန်းကြောက်တော့တင်တိုင်းမှာတက်မှာတော့ဟိုကိုကကျမကြီးဝယ်လက်စီးတော့ဟိုမက်စီပါတက်ဘူးတော့ကိုမှားတော့တော့မိပါရရော
ကောက်ဝဲစင်းမထိုးထားတဲ့ကျမတန်ဆန်းတဲ့လူငယ်တွေအနေနဲ့တော့အရေးမပြတ်အောင်ကူစားကြရမှာပါအရေးဝဝအေးပြီးအစားကိုအချိန်မမှန်စားမယ်ဆိုရင်ကျမတွေကိုခန့်ဆွမ်းအားကိုထိန်းထားနိုင်မှာဖြစ်ပါတယ်ကျမတန်ဆန်းတဲ့လူငယ်တွေအနေနဲ့ကိုခန့်ဆွမ်းအားကောင်းမွန်နေအောင်ဘယ်လိုအချက်တွေကိုလိုက်နာလှုပ်ဆောင်သင့်ပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျန်နိုင်ကအခုလိုပြောပါတယ်တာမန်လူငယ ပါတယ်။ငွေကြေးတက်နိုင်ပေမဲ့စိတ်ဝင်မရလို့မထူလိုက်ရတဲ့သူတွေရှိသလိုငွေကြေးမတက်နိုင်လို့ထူဖို့စိတ်ကူးမရှိတဲ့သူတွေလည်းရှိကြပါတယ်။H1N1 ကာဝယ်ဆေးနဲ့ပတ်သက်ပြီးဘလို့ထင်မြင်ယူဆပါတယ်လို့မိကြည့်တဲ့အခါဒေါ်စုစုရင်နဲ့တီလာကျော်သူတို့ကအခုလိုပြောပါတယ
်။အဲ H1N1 ကာဝယ်ဆေးဆိုတာတစ်နှစ်တာပဲခံတယ်လို့လည်းပြောကြတယ်။တချို့လည်းရာသီပေါ်တုတ်ကွေးကာဝယ်ဆေးဆိုပြီးထိုးကြတယ်။အဲဒါပေမဲ့ဟိုးအရင်တုန်းကလည်းဒီရာသီပေါ်တုတ်ကွေးရှိလို့လည်းကာဝယ်ဆေးဆိုတာမထိုးခဲ့ဘူး။ဒါပေမဲ့နေအထိုင်အစားတော့ပေါ့ကိုရဲ့ကျမရေးခုနကပြောခဲ့သလိုပေါ့ဟိုချိန်မှန်ထမင်းစားမယ်အစားအသောက်ကိုစားမယ်အေးရေးဝဝအိတ်မယ်ဆိုရင်ဒါတွေကထိုးစရာမလိုပါဘူ
းဟုတ်ကဲ့အေးဆောင်ကကောက်ရဲထူတာတော့ကဲတော့ဟိုကလေးတွေတော့လည်းဘိုးရတက်တာပေါ့နော်သူတို့လူတင်မှုနှောင်းလည်းဘိုးကြီးရှော့ချနိုင်ပေါ့
ရာသီတကွေး H1N1 ကူးစက်ပြန့်နှံ့မှုမြင့်တက်နေတဲ့အချိန်ကာလမှာကျန်းမာရေးကောင်းမွန်တဲ့လူငယ်လူရွယ်တွေအနေနဲ့မိမိတို့ရဲ့ကိုယ်ခံဆန်းအားကျဆင်းသွားစေမယ့်အပြုအမူတွေကိုရှောင်ကြဉ်ပြီးကိုယ်ခံဆန်းအားကောင်းမွန်နေအောင်ထိန်းသိမ်းစောင့်ရှောက်ထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါဒေါက်တာတန်းစောစီစဉ်တင်ဆက်တဲ့မြန်မာလူလူနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဥကြုံစံတာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ရခိုင်မြောက်ပိုင်းမြို့နယ်တချို့မှာအင်တာနက်ကိုမြန်မာအာဏာပိုင်တွေဘာရည်ရွယ်ချက်နဲ့ပိတ်လိုက်တာလေသူတို့ရဲ့ရည်ရွယ်ချက်ပေါင်းမြောက်အောင်မြင်ပါရဲ့လားမြန်မာရေးသုံးသပ်သူမီဒီယာသမားကိုတီဟာသွေးနဲ့ဥကြုံစံတာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ကြပါရဲ့ရှင
်ဒီကိစ္စကသူငင်းခုံပွဲအားကိစ္စတစ်ခုဆိုတော့အဲ့ဒါကြီးကျွန်တော်ပြောချင်ပါတယ်ဘာဖြစ်လို့ဆိုတော့ဒီလိုဒီနိုင်ငံတွေမှာတော့ကျွန်တော်တို့ဒီနိုင်ငံတော်လုံးကြီးနဲ့ကျွန်တော်တို့ဒီမီဒီယာတို့ခွင့်နဲ့ဆိုပြီးတော့ငင်းခုံနေကြတာဘာလို့လူတွေရဲ့လက်လက်ခွင့်ကိုပိတ်ပင်နေနေရမှာဒါကကျွန်တော်လုံးကြီးနဲ့အဲ့ဒီကျွန်တော်တို့အကြောင်းပြချက်ကတပိတိမပိတိပေါ့နော်အဲ့တော့နိုင်ငံလုံးကြီးတို့အကြောင်းပြချက်တော့မဟုတ်ပါနဲ့ကျွန်တော်တို့ဘယ်လောက်ထိတကယ်ခိုင်မာမှုရှိလဲဆိုတော့ညှို့မှုတွေကျွန်တော်တို့ဟိုကျေကျေတက်ရှိတယ်အခုရခိုင်ပြဿနာကအဲ့ညှို့မှုတွေကိုကျွန်တော်တို့အခုကြောက်သွားပြီဆိုဗျာ
ဟုတ်ကဲ့အဲ့တော့သတင်းလွတ်လပ်ခွင့်နဲ့လုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စဟာဒီလိုထိတိုက်တွေ့တတ်တယ်ဆိုမဲ့အခုလိုရခိုင်မြောက်ပိုင်းကမြို့တွေမှာအင်တာနက်ပိတ်လိုက်တာသူတို့လုံခြုံရေးအတွက်ဘယ်လောက်ထိအကျိုးဆက်မှုရှိနိုင်လို့လဲဘယ်လောက်ထိညာလုံလုံရေးအတွက်အထောက်အကူဖြစ်နိုင်မယ်လို့ထင်ပါလေ
ကျွန်တော်စဉ်းစားကြည့်တာပေါ့နော်ကျွန်တော်တို့ဒီ internet ဆိုတာကကျွန်တော်တို့ဒီဟို network တစ်ခုပေါ့နော်ကျွန်တော်တို့ဒီ live stream လုပ်ရမယ်ဓာတ်ပုံလေး video တွေအများအများပို့လို့ရမယ်ဆိုတော့ဒီဟိုစနစ်တစ်ခုပေါ့နောက်ဒါပေမဲ့တစ်ခါတော့ပြန်စဉ်းစားပြန်ကြည့်ပြန်တော့လည်းကျွန်တော်တို့ဖုန်းကဖုန်းနဲ့တော့သုံးရအောင်ဆိုတဲ့သဘောရှိတယ်ဆိုတော့ဟိုဒီ internet ကိုကျွန်တော်တို့ဒီ Facebook ဒီဒီအစိုးရရောဒီတက်မတော်စဉ်းစားတာကသူတို့မှာအဓိကအရည်ရွယ်ချက်တစ်ခုရှိပါလိမ့်မယ်
ဟုတ်ကဲ့ဒါသတင်းလွတ်လပ်ခွင့်ကိုတော့တစုံတရာထိခိုက်နိုင်မယ်ဆိုတော့ကျွန်တော်တို့တွေ့ကြပါတယ်။ဒီသတင်းလွတ်လပ်ခွင့်အပြင်တခြားနည်းနဲ့လူတို့ကိုထိခိုက်စေနိုင်တဲ့ကိစ္စတွေရှိနေပြောပါဦးခင်
။တကယ်တမ်းပြင်လာတော့ကဆက်ခဲသွားတာကတီဗီတွေမဟုတ်ဘူးဒီပိုက်ပါသုံးနေတယ်ကျွန်တော်အင်တာနက်သုံးနေတယ်ကျွန်တော်ဆက်လက်အခွင့်အရေးတွေပေါ့နော်နောက်တစ်ခါကျွန်တော်တို့ဒီ NGO လို့ဖွဲ့စည်းအကုန်လုံးပါကျွန်တော်တို့ကအကန့်တတော်ဖြစ်သွားအောင်ပေါ့။အဲ့တော့ဟိုအစိုးရဘက်နဲ့ကျွန်တော်တက်မတော်ဘက်ကသူတို့ဆက်သွယ်နေတာကြောင့်ကျွန်တော်သုံးလို့ရတဲ့ဘက်ရရှိတယ်။ဆိုတော့လည်းကျွန်တော်တို့ဒီကြည့်သူလူတို့ရောအထိုက်တော့ကျွန်တော်တို့ဒီရဲအဆင့်မြင့်တဲ့ကျွန်တော်ဒီတက်မတော်တုံးနေတဲ့ဆက်သွယ်ရေးစနစ်တွေတုံးခွင့်ရှိတဲ့ဒါအုပ်စုရေးဘက်နေမှာပါအခက်အခဲရှိသွားတယ်။ကျွန်တော်တို့ကဟိုဖိတ်ပူတာကပါလဲဆိုတော့ဆက်သွယ်ရေးနိုင်ငံကကျွန်တော်တို့လူတွေရဲ့ဒီရက်တီနိုင်ရေးအတွက်တိုက်ရိုက်မပတ်သက်တော့လည်းပဲဒါပြဿနာရှိနေတယ်ဆိုတော့ကျွန်တော်တို့ဒီလူရဲ့ဆိုးရစုပါဖို့ပေါ့သူပြည့်ဟဲ့လားကျွန်တော်တို့ဒီတူတူတို့ကျွန်တော်ပြပမှနေတယ်ကျွန်တော်တို့ဒီတစ်ခိုင်းပြည်နယ်ထဲမှာဒီခိုင်းမှာတူတူတို့အဲ့ဒါပတ်သက်နေတဲ့စီမျိုးတွေပြမစီမျိုးစီမျိုးတွေနောက်ကနိုင်ငံတကာအတိုင်းဝိုင်းပေါ့အလုံးဝစိတ်ပူပန်မှုကိုသူကြီးထောက်အောင်လုပ်လိုက်ပြီးဖြစ်သွားတယ်။ဟိုကျွန်တော်တို့ဟိုမျော်လင့်နေတာကဒီရခိုင်ကဖြစ်နေတဲ့စိတ်ဆောက်တွေကိုကျွန်တော်တို့ဒီဒီဘုရင်ကြားဘင်္ဂါလီစိတ်ဆောက်တွေကစပြီးကျွန်တော်တို့ဆက်ဆက်ရစီရှိရှိလုံးဝကမ္ဘာကြီးကနားလည်းမရှိတဲ့ပြမလောကလည်းနားလည်းမရှိနေဆိုပြီးကျွန်တော်တို့ဒါကိုချက်တွေတဲ့ချိန်မှာနောက်ထပ် အဲ့ဒါပို့ဆိုးတဲ့အချိန်မျိုးရောက်သွားဆိုကျွန်တော်တို့ကအားလုံးရဲ့ဟိုဝတ်တော်ဒီဒီစိတ်ကူးကံမှုတန်ခရရေးကိုကြည့်တော့အောင်လုပ်ရဖြစ်လို့ဖြစ်လာပြီးတော့အဲ့ဒီအကျိုးဆက်ကအဲကျွန်တော်တို့ကြာရင်ပို့ဆိုးလာတဲ့အနေအထားကိုကျွန်တော်တို့အတူအားနဲ့ကြိုးရနိုင်တယ
်ဒီအာဏာပိုင်တွေဘက်ကဒီဟာပိတ်လိုက်တဲ့အတွက်သူတို့ရဲ့အဓိကရည်ရွယ်ချက်ကတော့ဒါသတင်းတွေသူတို့နဲ့တိုက်နေတဲ့သူတို့ရဲ့ရန်သူချလက်နက်အဖွဲ့တွေကိုတဲ့ရင်ပင်နိုင်တာကိုသူတို့ဟန်တာလို့ဖြစ်ကောင်းဖြစ်မဲ့ထင်ရပေမဲ့တယ်လီဖုန်းလိုင်းတွေတော့ဖွင့်ထားတာပဲဆိုတော့သူတို့ကတော့သူတို့မှသူတို့ဆက်သွယ်နေလန်စီနေမှာပဲနောက်ပြီးတော့သူတို့မှလည်းသူတို့စီရေးအဖြစ်အဆက်သွယ်ပစ္စည်းကြီးတွေရှိနေမှာပေါ့ဆိုတော့တကယ်တမ်းဒီလိုပိတ်လိုက်တာအဲ့ဒီသားမှဖြစ်နေတဲ့အခြေအနေမှန်ကိုသတင်းမှန်ကိုဖော်ထုတ်ခွင့်တင်ပြခွင့်မရအောင်ပိတ်တဲ့သဘောမျိုးသတင်းမှန်ထားတဲ့သဘောမျိုးပုံပြီးပြင်နေတာပေါ့ကွာ
ကျွန်တော်အမြင်ပြောရရင်ဗျာဟိုလူသက်သွေးမြည်ပညာရာဒီအင်တာနက်ဖွင့်ပေးထားရင်တော့ဗာတချို့ကျွန်တော်တို့ဒီအင်တာနက်ကိုကျွန်တော်မြန်မာပြည်အင်တာနက်ကိုအသုံးပြုတဲ့ကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းပေါ်တော့တပုံဖွဲ့စည်းမှာအေးလိုဟာမျိုးတော့ဗာတချို့တခါတလေချုပ်နေရတယ်ဗာကျွန်တော်တို့ဒီတမတော်ကနေပြီးတော့ခြေရာဆန်နိုင်တဲ့ဟိုအခြေခြေတော်ရှိတယ်ဒါပေမဲ့အဲ့ဒီဟာတော့ဗာတော့အသုံးမချပဲနဲ့အင်တာနက်ကိုလုံးဝပိတ်လိုက်တာကျွန်တော်အပြင်ပြောရရင်တော့ဟိုဒီလူလူတွေကပဲဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ဒီလို live ဆက်လာမျိုးတွေကို control လုပ်လို့မရအောင်လည်းဒီဓာတ်ပုံတွေရုပ်ပြည့်ရပေါ့เนาะကျွန်တော်တို့ဒီလက်ဖက်ဆက်အဖွဲ့ကြီးတွေပေါ့เนาะကျွန်တော်တို့ဒီပြည့်ကျတဲ့ကျွန်တော်တို့ဒီဟိုရိုးရာကိစ္စမှာတော့ဆိုလို့ရှိလို့ကျွန်တော်ရေဘွယ်တွေပြည့်ကျတဲ့ကျွန်တော် video clip တွေထွက်လာတာရှိတာပေါ့ဆိုတော့ဟိုအဲဒီ control လုပ်ဒီဆိုလို့ရှိလို့ကျွန်တော်ဒါဒီဒီကင်မရာအစိုးရကိုစိတ်ပြီးစိုးရိမ်နေကျွန်တော်တို့ဒီရုပ်ပုံကားချက်တွေအကန့်လေးအလိုလိုကူကူပြတ်ပြတ်သွားနိုင်တယ်အလေးထားကိုကြီးရွယ်ကိုပုံရတယ်ပေါ့နော်ဆိုတော့တကယ်ကိုပိတ်ဖို့ကြတော့ဆိုတော့တယ်လီဖုန်းကလည်းဖွင့်ထားတယ်တော့ဟိုကျွန်တော်အမြင်ပြောရရင်ခေတ်ကရိုက်ကျက်တက်လာတယ် Facebook လိုဟာမျိုးရှိတဲ့ကကြတော့ Facebook ကနေပြီးတော့ကျွန်တော်ကဗီဒီယိုနဲ့ကြံလာဆို live ဆက်ရဆက်လို့ရတာရှိတယ်ဆိုတော့ဒီဘက်ကဒီဒီဒေတာထဲမှာရှိရကျွန်တော်တို့ဒီကမီဒီယာကော်ရက်ကိုဟိုဖိဖိရအောင်အသုံးချနိုင်တယ်ဒီအထူးသဖြင့် video streaming တော့အဲ့ဒါတွေအရန်ကောင်းတဲ့အတွက်ကြောင့်မလို့အဲ့ဒီဟာလေးတော့ဖြစ်ပေါ်လာမယ့်အကျိုးဆက်တွေသူအဓိကတားချက်လည်းလို့ထည့်တယ
်အဓိကကတော့သူကဒီလို internet ပိတ်လိုက်တဲ့အကြောင်းစီးရေးမှလည်းသူတို့ကအေးသာစရာအကြောင်းတော့မရှိဘူးသို့တော်လည်းပဲသူတို့နဲ့ဖြစ်နေတဲ့ကိစ္စမှအဲ့မှာလူခွင့်ရေးချိုးဖောက်တာတွေသူတို့မမြင်စီရင်တဲ့မြင်ငွေးတွေလူဖို့သာရွေဆိုတော့တကယ်တော့တောင်းတဲ့အကျိုးသက်ရောက်မှုဥပမာညဉ့်ညမ်းရက်အတွက်အလားအလာဖြစ်စေမယ် at least ပေါ့လေအဲ့ဒီလက်နက်ကင်တိုက်ခိုက်နေတဲ့လူကိုအပြတ်ချင်းမှုပြလိုက်နိုင်မယ်ဆိုကြပါစို့သူတို့ကဆန္ဒအဲ့ဒီဟာတွေတခုမှဖြစ်လာနိုင်ကြတော့အကြောင်းမရှိဘူးပေါ့တတိမမောင်ချတာကလွယ်
ဟုတ်ကဲ့ကျွန်တော်အဲ့လိုမမြင်ဘူးဘာဖြစ်လို့လဲဆိုတော့တပုံဖွဲ့စည်းရတယ်ကျွန်တော်ထင်တယ်ဒီတို့ရရဲ့တရားဝင်အစီအစဉ်မှာတုံးသွင်းနေတယ်ကျွန်တော်သက်သွေး network တွေဒီအပြင်ကိုကျွန်တော်တို့ဒုဒုအလားသက်သွေး network တွေလည်းတုံးနေတာပဲသူတို့ကဒီတပုံဖွဲ့စည်းတွေမှာတော့ကျွန်တော်ထင်တယ်ဒီသူတို့ကစဉ်းစားထားပြီးသားအခြားသောသက်သွေးလမ်းကြောင်းတွေရှိနေတယ်ဟုတ်ကဲ့ဒီသက်သွေးဒုဒုလမ်းကြောင်းတွေလည်းသူတို့တုံးနေတယ်ဆိုတော့တပုံဖွဲ့စည်းကိုလည်းတိုက်ရိုက်ကျွန်တော်တို့ဒီလိုသူတို့ပိတ်ဆို့ပြီးတော့ဒီသက်သွေးချက်ချက်တော့ရလည်းမရောက်ဘူးလို့ကျွန်တော်မြင်တယ်ဆိုတော့ကျွန်တော်အမြင်ပြောရတော့ဒေသခံပြည်သူလူထုကအခုနောက်ပိုင်းမှာဒီမိကျင်ရရမ်းမြန်မာလာတဲ့ဒီ internet streaming ပေါ်တော့အရင်တစ်ချို့ကိုအချိန်ရတဲ့ဘင်းကြီးပဲပြန်ဆက်နိုင်တဲ့သူတို့ဒီ video streaming ဟာမျိုး live streaming ဟာမျိုးတော့ဆက်နေတားကြတယ်နောက်တော့တပ်ပုံလိုဟာမျိုး video file လိုဟာမျိုးတစ်ချို့တစ်ကမ္ဘာလုံးကိုတွေ့တဲ့သူပြန်သွားနိုင်တဲ့ဟာမျိုးကိုသူတို့အဲ control လုပ်ကြတယ်အတိုင်းလာတစ်ခုပြီးပေါ့နော်ဟိုခင်းကြတယ်လို့
အဲ့တော့သူတို့ကလောလောဆယ် CEO အချင်းနဲ့သူတို့အတွက်အလေးသာသွားစရာမရှိတဲ့အပြင်ဒီလိုထိန်းလိုက်တဲ့အတွက်ဘာဖြစ်လာလဲဆိုတော့ဒေတာကံပြည်သူရဲ့ထောက်ခံမှုလေသူတို့ပိုဆုံးရှုံးမှာပေါ့တကယ်တော့စစ်ဆိုတာလူလူထောက်ခံမှုကလည်းအရေးကြီးလို့ထင်ပါတယ်ထို့နည်းကြောင့်သာပဲနိုင်ငံတကာရဲ့ထောက်ခံမှုကလည်းသူဆုံးရှုံးနေနိုင်ငံတကာလည်းဝေဖန်နေကြတယ်ဒါတွေကိုမြန်မာအာဏာပိုင်တွေမတွက်ကြလေသလားဆိုပြီးတော့ကျွန်တော်စဉ်းစားမိတယ်ဗျာ
ဟုတ်ကဲ့ဗျာဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့နော်အင်တာနက်ကိုကျွန်တော်တို့ပိတ်လိုက်တဲ့အတွက်ကြောင့်မလို့ပြောစရာပဲဖြစ်သွားတယ်ကျွန်တော်တို့လည်းဟိုဟိုအဓိကစစ်ဆင်ရေးမှာလည်းဟိုကိုယ့်ဘက်ကနေပြီးတော့အာသာကြကြီးတစ်ခုဖြစ်မသွားလဲပြင်ပိတ်လိုက်တဲ့အတွက်ကြောင့်မလို့ပိတ်ပြီးတစ်ခုခုညာလို့တော့မလားဆိုရယ်တော်တော်ကြူပါမှုတွေပေါ့နော်တခြားကျွန်တော်တို့အောက်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေလားဒီပါဒီနိုင်ငံဒီမိတ်ဆွေနိုင်ငံတွေကျွန်တော်တို့ဒီဒီဒီချက်ချင်းဒီဖွဲ့လို့ဟာမျိုးတွေပြိပတ်ခါမှာဒီကူကိုအဲဘယ်နေရာပေါ်သွားကူရမလဲဆိုပြီးတော့ကျွန်တော်တို့တရင်ကိုဖောက်လာနေတဲ့ပုံပုံများတွေဟုတ်လားအဖွဲ့အစည်းတွေအားလုံးကအထောက်ဆိုးရကူပါမှုဖြစ်သွားတော့သူတို့ရောသူကြောင့်မလို့အဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့ဘာမှမဖြစ်ရသေးဘူးကျွန်တော်တို့အထူးအပေါ်မှာတက်မလို့ပုံမှာရောအဲ့တော့အားလုံးကသမျိုးတွေမြင်လာကြတာပေါ့ဒီလိုလိုက်ကြလောလောဆယ်တို့ပမာတော့ဟိုကျွန်တော်တို့ဒီစစ်ပြေမှာဘလောက်အားကောင်းသွားတယ်လို့မသိဘူးလောလောဆယ်တို့ဆွေးရမှုတွေနဲ့ PR တွေရှိတဲ့ပြင်ကိုကျွန်တော်ဒီတောင်ရက်မှုဟာလူတွေရဲ့လွတ်လပ်ခွင့်ကိုကျုံတိန်းတာဖြစ်တဲ့အတွက်ကြောင့်မလို့လူ့ခွင့်ရေးဒီမိုကရေစီကလုံးတွေမြည်ရလားလို့ဆိုရဲမေးခွန်းနဲ့ဆိုင်ရတာပေါ့အဲ့တော့လောလောဆယ်မှာတော့ဒီလိုတောင်ရက်တဲ့အတွက်ကြောင့်ကျွန်တော်တို့မြင်လာတော့အကောင့်ဆက်အဆိုးကိုပို့ပြီးတော့ပေးနေတယ်လို့မြင်ပါတယ်ဗျ
ဟုတ်ကဲ့ဆိုတော့နောက်တစ်ခါအခုဒီလောက်ရပြီးရင်သူကမီဒီယာတွေဘက်ကများလှည့်လာနိုင်သလားသူကဒီဟာတွေမပေါ်စီခြင်းလို့သူကရင်းမြစ်ကိုလိုက်ပြီးပိတ်ဖို့ကြိုးစားနေဒါပေမဲ့မီဒီယာသမားဆိုတော့လိုက်ရှာပြီးတော့ ဒါရင်း လောက်ကြမှာပဲ ဆိုတော့ နောက်တစ်ဆင့် နောက်တစ်ဆင့် သူတို့ရဲ့ target က media ဝင်ကား ပြန်ထားလာနိုင်လား ဒါတွေ မလုပ်ရဘူး ဒီခါ လုပ်တဲ့အတွက် ဖန်နေစီရဆိုတော့
media လောက်ကွဲရတော့ ကျွန်တော်တို့နားလေတာက ကျွန်တော်တို့ကခြိပီးသားဥပဒေအရကို ကျွန်တော်တို့ကတော့ထုတ်ပြန်ခွင့်ရှိတယ် အဲအဲ့တော့ကျွန်တော်တို့ကဥပဒေအကောင်အကဲနဲ့ဟိုရေးကြည့်မှုကနေပြီးတော့ကျွန်တော်တို့လောက်ကအတိုင်းလာတစ်ခုဒီပေါ်တော့ကျွန်တော်တို့ လောကကြီးကွန်ပလီတ်ပြီးလောကကြီးရာသုံးပြေတော့မဟုတ်ဘူးကျွန်တော်လည်းကျွန်တော်တို့ကလုပ်လို့ရတယ်ဒါပေမဲ့သက်သက်လာပါလဲဆိုတော့ ဒီလိုသတင်းမျိုးထုတ်ပြန်တဲ့အတွက်ကြောင့်မလို့ပြုမှုများအဲဟိုတစ်ချိန်မှာပေါ့နော်အခုဒီလိုထုတ်ပြန်တဲ့သတင်းကြောင့်မဟုတ်ဘဲနဲ့တခြားကိစ္စတစ်ခုနဲ့များတက်ပလာရှိလာနိုင်တာဟိုအမျိုးသေးထားမှာဟိုပြုမှုတွေကတော့ရှိတယ်ဗျဒါပြလို့ဆိုတော့ဒါကလည်းဟိုကိုတစ်ချက်လေးမှားသွားရင်တို့တစ်ချက်လေးဥပဒေကြီးသွားတာလည်းကျွန်တော်တို့တရားစွဲဆိုရတဲ့ကိစ္စမျိုးတွေကအခုတော့ရှောက်ဖြစ်နေတယ်ဆိုတ
ကျမနိုင်ငံရဲ့နိုင်ငံရေးကိုပြပကလူတွေသုံးသလိုက်ရင်စစ်တမ်းနဲ့ NLD အစွဲအကြမှာသဘောထားကွက်လွှဲမှုတွေအများကြီးရှိနေလို့သုံးသပ်ကြပါရယ်။
ဒါပေမဲ့လည်းအခုလိုသတင်းမှန်ပေါ်ထုတ်ခွင့်မီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်လိုတဲ့နေရာမှာစစ်တပ်နဲ့အရသာအစွဲရောဟာသဘောရဖြစ်နေတယ်သဘောထားညီညွတ်နေကြတယ်လို့ဆိုရင်မှန်ပါသလား။ဟုတ်ဆိုတော့အဲ့ဒါကတော့ကျွန်တော်အမြင်ပြောရရင်အခုလိုအင်တာနက်ကိစ္စကိုကျွန်တော်ပြောမယ်ဆိုရင်တော့ဟိုလက်ပိုင်းခြေရာရေးစုံအင်တာနက်ဒီကောင်နဲ့ပတ်သက်လို့ကျွန်တော်အမြင်ပြောရရင်ဒီကရေ တဲ့ပြန်နေစီစာအဖြစ်တဲ့ဒီကိုတုံးသက်ပြီးတော့ကျွန်တော်နားလည်လိုက်တာကပါလဲဆိုတော့ကျွန်တော်တို့စိုက်ကြည့်ရမလို့လည်းဒီလိုလည်းပြောပါတယ်မလို့လည်းသိဘူးဥပဒေတွေမပြေနိုင်သေးဘူးအဲ့တော့ဥပဒေတွေမပြေနိုင်သေးတဲ့ကျွန်တော်အဲ့ဒါကျွန်တော်တို့ဒီရိုက်တာဖြစ်သွားတယ်ကျွန်တော်တို့ဒီပြုတ်ဝက်နိုင်ငံတို့ကဒီကျွန်တော်တို့အဲ့ဒီဟာမျိုးပေါ့အပြင်းအထန်မပြေနိုင်သေးတဲ့အချိန်မှာဒီကြားတွေန ကျွန်တော်အမြင်ပြောရရင်တော့ဒီတပ်မတော်တွေလည်းဒီအစစ်အရေးကိစ္စတွေမှာတပ်ကျွမ်းနားတယ်တိစ္ဆာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီရတာဆိုရအောင်ဒီကပိုင်ပိုင်နိုင်နိုင်ရှင်းပြပြီးတော့မှဒီရတာဆိုရအောင်ပါကြွား
ဒီကောက်ချက်တွေမှာပေါင်းဆွဲပေါ်လာတဲ့ပုံစံရှိတယ်။အဲဒီကအဲ့မှာလည်းတပါးတဲ့ပြည်သူအများကြီးစားကြဖြစ်လာတဲ့အနေအထားဖြစ်ပါရဲ့။ဥကြစံတိုင်းရဲ့မြန်မာရေးတုံ့သက်ချက်ကိုနားဆင်ကြရတာပါ။အခုတော့လာမယ့်စနေညဒရိုက်လီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပြရစီရှင်။
ကျစ်တာထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးတိုးတက်ပုံမျိုးကောင်းမွန်ဖို့နဲ့လျှက်စစ်မရသေးတဲ့ဒေသတွေမှာလျှက်စစ်မီးရတွေပို့လာမယ့်ဇွန်လတည့်ရက်နေ့ကနေစတင်ပြီးလျှက်စစ်တရားကတွေတိုးကောက်မယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါရယ်လျှက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အခြေအနေမှာအခုလိုလျှက်စစ်တရားကတွေတိုးကောက်တာဟာဒီလျှက်စစ်မီးပုံမှန်ရလာဖို့ဘယ်လောက်အထ မယ်လို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတည်းရံလေးလမ်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
VOA American တန်ရိုက်တိုက်ရိုက်လေးလမ်းအစီအစဉ်ကိုအင်္ဂါနေ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်စနေညတိုက်ရိုက်လေးလမ်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်တွင်းအကစားသတင်းလွှာတွေကိုနားဆင်ရပါမယ်ရှင်
ားကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ရောဘဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမချဲဖလာတီနီကိုပြည်သူ့ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်ထိုင်းနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးညီလာခံမှာတော့2034ကမ္ဘာဖလားနဲ့ပတ်သက်ပြီးတော့သဘောတူညီမှုတစ်ခုရခဲ့ကြပါတယ်ဩစတြေးလျနိုင်ငံကဖြစ်စေ Open Champion Ashley Body ကတော့ကမ္ဘာအဆင့်ပြစ်တနစ်ကစားသမားဖြစ်သွားပါပြီဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာရင်းဆုံးတော့နိုင်ငံတကာဘောလုံးပွဲတွေနဲ့စတင်ကြပါတယ်ပြည်သူနိုင်ငံမှာကျင်းပတဲ့2019 FIFA အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာတော့အေရှန်ပြည်သစ်နဲ့အတူဂျာမနီအင်္ဂလန်နဲ့နော်ဝေးတို့ quarter final တက်သွားပြီးတော့ဘရာဇီးလ်အသင်းကတော့ပြိုင်ပွဲကထွက်လာရပါပြီဒုတိယအဆင့်ရှုံးထွက်ပွဲတွေကိုစနေနေ့ကစကစားကြတာမှာဂျာမနီကနိုင်ဂျီးရီးယားကို3ဂိုးကိုမရှိအင်္ဂလန်ကကင်မရွန်ကို3ဂိုးကိုမရှိအေရှန်ပြင်သစ်ကဘရာဇီးလ်ကို2ဂိုးတကိုးနဲ့နိုင်ပြီးတော့နော်ဝေးနဲ့ဩစတြေးလျတို့တကိုးစီတည်ဖြစ်လို့ penalty ကဏ္ဍမှာတော့နော်ဝေးက4ဂိုးတကိုးနဲ့နိုင်ပြီးတော့ quarter final ကိုတက်သွားတာဖြစ်ပါတယ်ဘရာဇီးလ်နိုင်ငံကကိုပါအမေရိကဖလားဘောလုံးပွဲမှာတော့အေရှန်ဘရာဇီးလ်အသင်း quarter final တက်သွားသလိုအာဂျင်တီးနားလည်း quarter final ထပ်သွားပါပြီအုပ်စုနောက်ဆုံးပွဲစဉ်လေးမှာဘရာဇီးလ်ကပီရူးကို5ဂိုးကိုမရှိဗင်နီဇွဲလားကဘိုလီးဗီးယားကို3ဂိုးတကိုးကိုလံဘီယာကပါရာဂွေးကို2ဂိုးကိုမရှိနိုင်နိုင်ပြီးတော့အာဂျင်တီးနားကလည်းကာတာကိုတော်တော်လေးခက်ခက်ခဲခဲကစားပြီးမှငကူကူမရှိနိုင်ပါဘူး။ကာတာသင်းကောင်းတာကြောင့်မဟုတ်ပဲအာဂျင်တီးနာအသင်းရဲ့ကစားဖို့တော်လေးညံ့တာကြောင့်သာအခုလိုခက်ခက်ခဲခဲကစားရတာဖြစ်ပါတယ်။ယူရိုပါဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းမချက်ဖလာတီနီကိုတော့ပြင်သစ်ရဲတပ်ဖွဲ့ကဂျော်လာ19ရက်နေ့မှာဖမ်းဆီးလိုက်ပါတယ်။2020ကမ္ဘာဖလားဘောလုံးပွဲအင်ရှင်ဖြစ်ကာတာနိုင်ငံကိုရွေးချယ်ခဲ့တဲ့အရှုပ်တော်ဝင်နဲ့ပတ်သက်ပြီးတော့စစ်ဆေးဖို့အတွက်ဖမ်းဆီးခဲ့တာပါ။ဒါပေမဲ့အညသကောင်ကျော်မှာပဲဖလာတီနီကိုရဲကပြန်လွတ်ပေးခဲ့ပါတယ်။ပြည်သူ့ရဲတပ်ဖွဲ့ကသူ့ကိုယူရို2016ဥရောပဖလား2018ကမ္ဘာဖလား PSG အသင်းနဲ့ကမ္ဘာဘောလုံးဖွဲ့ချုပ်ကိစ္စရည်နဲ့ပတ်သက်ပြီးတော့လဲစစ်ဆေးမေးမြန်းခဲ့တယ်လို့ဖလာတီနီကပြောပါတယ်ဗျာ။စပိန်တိုက်စစ်မှူးဖနန်ဒိုတော်ရက်စ်ကတော့ဘောလုံးကစားတာကနေအားယူပြီးလို့ထင်ညာလိုက်ပါတယ်။စပိန်တင်းကိုကမ္ဘာဖလားနဲ့ဥရောပဖလားတွေရအောင်စောစောင်ပေးခဲ့တဲ့တော်ရက်စ်ဟာဘောလုံးသမားဘဝကနေအားယူပြီးလို့ပြီးခဲ့တဲ့သတင်းဘက်ကထင်ညာခဲ့ပါတယ်။တော်ရစာစပိန်နဲ့အတူ2010ကမ္ဘာဖလား2008နဲ့2012ဥရောပဖလားတွေကိုရခဲ့တာဖြစ်ပါတယ်ခင်ဗျာတော်ရစ်အနားယူသွားချိန်မှာပဲစပိန်သင်းရဲ့နီးပြလူးဝစ်အန်ရီကေကတော့သူ့ရဲ့ကိုယ်ရေးကိုယ်တာအကြောင်းအကြောင်းတွေကြောင့်စပိန်နီးပြဖြစ်ကနေလုထွက်လိုက်ပါပြီအန်ရီကေဟာလွန်ခဲ့တဲ့3လကလေးကနီးပြတာဝန်ကိုယာယီအနားယူခဲ့ပြီးတဲ့နောက်အခုလိုဆုံးဖြတ်လိုက်တာလို့စပိန်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌလူးဝစ်ရူဗီယဲလက်စ်ကပြောပါတယ
်အဲလူးအန်ရီကေကွန်မူနီကာကေနိုဝါဆဂီရ်ကမ်ဆယ်လက်ဆနာဒို
လူးဝစ်ကသူ့အနေနဲ့စပိန်နီးပြဖြစ်ဆက်ပြီးတော့လုပ်ငန်းတော်မှာမဟုတ်ဘူးလို့ကျွန်တော်တို့ကပြောတာပါအန်ရီကေဟာစပိန်အသင်းအတွက်အကောင်းဆုံးလုပ်ပေးခဲ့ပြီးအဲ့ဒီအတွက်ကျေးဇူးတင်ပါတယ်
။အန်ရီကေနေရာမှာတော့လက်ထောက်နီးပြရောဘတ်မော်ရီနိုကိုအစားထိုးလိုက်တယ်လို့စပိန်ဘောလုံးဖွဲ့ချုပ်ကကြေညာပါတယ်။ဘောလုံးသမားအပြောင်းအရွှေ့တွေဘက်မှာတော့ဂျာမနီနောက်တန်းလူမဲ့ဟမ်မယ်ဟာဘိုင်ယန်ကနေသူ့ရဲ့အသင်းဟောင်းဒေါ့တမန်ကိုပြန်ပြောင်းသွားပါပြီ။ဟမ်မယ်ဟာဘိုင်ယန်မှာ3နှစ်ကြာကစားပြီးတဲ့နောက်ဒေါ့တမန်ကိုပြန်ပြောင်းဖို့အသင်းနဲ့တင်းကြမှာသဘောတူညီမှုရခဲ့ကြပါတယ်။ဂျာမန်မီဒီယာတွေမှာတော့သူ့ကိုယူရို38သန်းနဲ့ဒေါ့တမန်ကပြန်ခေါ်လိုက်တာဖြစ်တဲ့ဆိုပြီးတော့ပေါ်ပြနေကြပါတယ်။နောက်ထပ်အကြောင်းရှိသတင်းတစ်ခုကတော့ Real Madrid အသင်းကလီယိုမာကစားနေတဲ့ပြင်သစ်နောက်တန်းလူ Ferland Mendy ကို Euro 48သန်းနဲ့ဝယ်လိုက်ပါတယ
်။ Je suis très honoré d'être dans ce club-là.
Mendy ကတော့သူ့အနေနဲ့ Real မှာကစားဖို့စာချုပ်ချုပ်ခဲ့တာကိုမယုံနိုင်လောက်အောင်ဖြစ်မိပြီးတော့အလုံးမဲဝမ်းမြောက်မိရဲ့ဆိုပြီးတော့ပြောပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ကမ္ဘာဖလားဘောလုံးပွဲကြီးကိုမြန်မာနိုင်ငံမှာချင်းပါခွင့်ရတော့မှလားဆိုတာပါ။အဲ့လိုဆိုရင်တော့ကျွန်တော်တို့မြန်မာဘောလုံးဝါသနာရှင်တွေအတွက်တသက်မှာတစ်ခါကျုံတော့ကျုံခဲအခွင့်ရေးလို့ပဲဆိုရမှာပါအကြောင်းကတော့2034ကမ္ဘာဖလားဘောလုံးပွဲကိုရှေ့တောင်အာရှဒေသနိုင်ငံတွေကပူးတွဲအင်ရှင်အဖြစ်ကျင်းပဖို့စိတ်ဝင်စားနေတာကြောင်းပါ
ဝန်ဒီခုနံတန်းလိုက်တဲ့ဆံတို့နဲ့အာရှရုံးမွေကန်
နိုင်ငံဘန်ကောက်မှာပြီးခဲ့တဲ့သတင်းဘက်ကကျင်းပခဲ့တဲ့အာဆီယံထိပ်သီးစကူနီဘတ်အတွက်မှာဒီ2034ကမ္ဘာဖလားကိုအာဆီယံနိုင်ငံတွေကအင်ရှင်အဖြစ်ပူးတွဲကျင်းပခွင့်ရမှုကိစ္စကိုနိုင်ငံကောင်းဆောင်တွေကသဘောတူကြကြတယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်အိုချာကကြေညာပါတယ်2026ကမ္ဘာဖလားကိုအမေရိကန်ကနေဒါနဲ့မက္ကဆီကိုသုံးနိုင်ငံပေါင်းပြီးကျင်းပဖို့လုပ်နေတာကြောင့်2034မှာအာရှတိုက်ကအလဲကျတဲ့အခါအဲ့လိုပူးတွဲကျင်းပခွင့်ရဖို့ကိုစဉ်းစားနေတာဖြစ်ပြီးတော့ကောင်းဆောင်တွေကလည်းဒါကိုသဘောတူကြပါတယ်2009တုန်းကတော့ထိုင်းမလေးရှားအင်ဒိုနီးရှားနဲ့ဗီယက်နမ်နိုင်ငံ၄နိုင်ငံပေါင်းပြီးတော့အာရှဘောလုံးပွဲကိုအင်ရှင်အဖြစ်ဥတွဲကျင်းပခဲ့ကြတာပါ။ဒါကြောင့်တကယ်လို့သာအာဆီယံနိုင်ငံတွေအနေနဲ့ဥတွဲအင်ရှင်ဖြစ်ခွင့်ရမယ်ဆိုရင်တော့မြန်မာနိုင်ငံကလည်းကမ္ဘာဖလားပွဲစဉ်တချို့ကိုလက်ခံကျင်းပခွင့်ရလာနိုင်မှာဖြစ်ပါတယ်ခင်ဗျာ။ဒင်းနစ်သတင်းတွေမှာတော့ဂျာမနီက How Open Tennis ပြိုင်ပွဲမှာဆွစ်ဇာလန်က Roger Federer က Belgium က David Goffin ကို6-6နဲ့နိုင်ပြီးတော့ပိုဆွဲသွားပါတယ်။ Federer အတွက်တော့ဒါဟာ How ပြိုင်ပွဲကိုဆယ်ချိန်မြောက်နိုင်တာဖြစ်ပြီး ADB Champion Su Suzubang Tiana Jin Yalai Dale Pibari Kimia. Emerson Daya Jiao, Dennis Kazara Gu Nalayare Andy Murray, Jenla Babi. Murray ha figured about London Ma Chimbare, Queen's Club Tennis Game, Nuzania Grandma, Spinga Feliciano Lopez Netwebido, Usegeraba. Finema Marina Lopez Ka, South Marina, Rajiv Ramdo Gu, Kunchang Lakon, Sengan and Ivy Champion Pikeraba. Arigato Tiao Chin Puri Guro. အလင်းစလူကစားမှာမဟုတ်ပဲအချိန်ယူမယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံကပြင်သစ်အိုပန်ချန်ပီယံအက်ရှလီဘော်ဒီကတော့မြို့ကြီးဘက်မှာကမ္ဘာအဆင့်တက်တင်းနစ်ကစားသမားဖြစ်သွားပါပြီ။ဘာမင်ဟမ်မှာကျင်းပတဲ့နေချယ်ဗယ်လီကလပ်စစ်တင်းနစ်ပြိုင်ပွဲမှာဘော်ဒီကနိုင်ရပြီးတော့ကမ္ဘာအဆင့်တက်နေရာကိုရောက်သွားတာပါ။ဒေါ်လာ22နှစ်ရကစားတဲ့ဖိုင်နယ်မှာဘော်ဒီ ော့ကမ္ဘာအဆင့်တက်ကစားသမားဖြစ်သွားတယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါပါခင်ဗျာ
။ကိုရင်နိုင်စီစဉ်တင်ဆက်တဲ့တစ်ပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုစမတ်ဖုန်းတွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis App ကို download လုပ်ရယူနိုင်ပါတယ်။Android စနစ်3ဖုန်းတွေရော iOS စနစ်3ဖုန်းတွေအတွက်ပါ VOA Burmese App ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ် VOA မြန်မာပိုင်းစီစဉ်ရဲ့ Asia 77 ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာစီစဉ်တွေကို Intel set 17နဲ့ Media Set 3တို့ကနေဇွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ Intel Set 17နဲ့ Media Set 3တို့ဖြစ်ပါရဲ့ရှင်။အခုဆက်ပြီးဒီကနေ့တွေ့တဲ့တင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါရှင်
။2016ခုနှစ်သမရရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ပေါ်စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘတ်မူလာကဇူလိုင်လကျရင်အောက်လွှတ်တော်တရားရုံးနဲ့ထောက်လှမ်းရေးကော်မတီတွေရှိမှမီးမျက်နှာတွေကိုပြောဆိုဖြေကြားဖို့သဘောတူလိုက်ပါပြီ။အဲဒီကြားနာပွဲဟာအများပြည်သူတက်ရောက်နိုင်တဲ့တကပွင့်ကြားနာပွဲဖြစ်ပါမယ်။ဒီကိစ္စမှာကုမ္ပဏီတရုတ်သမရရှိချင်းဖြစ်တဲ့တွေ့ဆုံဆွေးနွေးတဲ့အခါကိုယ်သွေးဆိုင်ရာသဘောတူညီချက်တခုမရဘူးဆိုရင်တရုတ်နိုင်ငံပေါ်နောက်ထပ်သွင်းကုန်ခွန်တွေစီးကျက်သွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကျွန်တော်တို့သဘောတူညီချက်မရဘူးဆိုရင်တိတ်ကိုထိရောက်တဲ့နောက်ထပ်သွင်းကုန်ခွန်တွေစီးကျက်မယ်လို့ Fox စီးပွားရေးဥက္ကဋ္ဌသတင်းဌာနနဲ့ဒီကနေ့လုပ်တဲ့တွေ့ဆုံဝင်ရံကံတွင်သမ္မတ Trump ကပြောတော်တာပါဂျပန်နိုင်ငံအိုဆာကာမြို့မှာဒီကနေ့ပတ်ကျင်းပမဲ့ဆက်မှုထေတီနိုင်ငံ20 G20 ထေတီစည်းဝေးမှာတရုတ်အမေရိကန်ခေါင်းဆောင်တို့တွေ့ဖို့စီစဉ်ထားတာပါကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေပြီးခဲ့တဲ့မေလမှာအောင်မြင်မှုမရပဲရပ်သွားခြင်းကလေးကဆိုရင်ခေါင်းဆောင်တွေရောမျက်နှာချင်းဆိုင်တွေ့ဆုံမှာလည်းဖြစ်ပါတယ်အမေရိကန်ကမကြသေးခင်ကချမှတ်ထားတဲ့တန်ခတ်ရည်ရွယ်မှုတွေဟာသူတို့ရဲ့ 5G စီးပွားရေးလုပ်ငန်းပေါ်တိကျမှုမရှိသေးဘူးလို့တရုတ်စစ်တပ်ရဲ့ကုမ္ပဏီကြီးဖြစ်တဲ့ Huawei ကဒီကနေ့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေချိန်မှာပဲအခုလိုပြောလိုက်တာပါ။ Huawei ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ Ken Hu ကလက်ရှိ 5G နည်းပညာပေါ်တန်ခတ်ရည်ရွယ်မှုတွေကလုံးဝတိကျမှုမရှိဘူးဆိုတာအားလုံးကိုရှင်းရှင်းလင်းလင်းပြောနိုင်ပါတယ်လို့တရုတ်နိုင်ငံရှိုင်းမြို့မှာကျင်းပနေတဲ့ Mobile World Congress မှာလုပ်တဲ့တင်းစာရှင်းလင်းပွဲတစ်ခုအတွင်းပြောသွားပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရတဲ့လူဝင်ကြောင့်မွတ်စလင်တွေအပေါ်ကျူးလွန်တဲ့လူဆွဆွဲထားတဲ့ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးမှုတစ်ခုအပြည့်အဝဆောက်လုပ်ဖို့နိုင်ငံတကာရာဇဝတ်တရားခွင်ရုံး ICC ရှေ့နေကစတင်လှုပ်ဆောင်တော့မှာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။2018ခုနှစ်လို့စက်တင်ဘာလမှာကျန်တဲ့အူဆန်းစစ်မှုတစ်ခုလုပ်ခဲ့ပြီးတဲ့နောက်ဒီအခြေအနေအပေါ်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ခွင့်ပြုချက်တင်ပြတောင်းခံမယ်လို့ ICC ရှေ့နေကပြောပါတယ်။လူညာဆိုတဲ့သုံးနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ ICC နဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောထားပါဗျာ
တရင်ချင်းချက်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုစော်ဝင်းလိုင်ဖြစ်ပြီးအတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ LCBL ထရက်ဖြစ်ပါတယ်ဗုဒ္ဓဟူးနေ့ညပိုင်း VOE မြန်မာဘာသာအစီအစဉ်တွေကိုလိုင်းတူမီတာ1925 32နဲ့လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါရှင် VOE အစီအစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမများသစဉ်အောင်ပါ
This program has come to you from the Voice of America, Washington.